Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA America ရဲ့2019ခုနှစ်နိုဘလ20ရက်ဗုဒ္ဓဟူးနေ့မနက်ဖြန်အစီအစဉ်တွေကို American Bureau of Washington DC မြို့တော်ကနေ 5.32 kHz 933 5.40 kHz 0683 5.48 kHz 6.53 တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်လို့ VOA Facebook စာမျက်နှာ VOA Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ရဲမထွန်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတက်ဆက်ပြီးတော့မှာပါ
မင်္ဂလာပါရှင်ကျွန်မသင်ကြီးထိုက်ပါကိုကျော်ကျော်သိန်းနဲ့တူသတင်းတွေကြီးညာပါမယ်အမေရိကန်သမ္မတထရန့်ကဒီမိုကရက်ပြန်ဘက်ဘိုင်ဒန်ကိုစုံစမ်းရေးယူကရိန်းသမ္မတကိုတိုက်တွန်းခဲ့တာဟာဆိုရင်တင့်လျော်မှန်ကန်မှုမရှိဘူးလို့အမျိုးသားလုံခြုံရေးဆိုင်ရာကျွမ်းကျင်သူကလွှတ်တော်မှာထွက်ဆိုသွားပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ထေဝပြင်းရွာမှာတော့အင်ကန်နဲ့မနက်ကလက်နက်ကြီးကြီးကြတာကြောင့်အမျိုးသမီးတဦးဒဏ်ရာရသလိုနေအိမ်တချို့လည်းပျက်စီးခဲ့ရပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင
်ထိတ်တန့်ရောက်တဲ့တွင်အပြည်နားဆင်ရမယ့်သတင်းလွှာတစ်ခုမှာတော့မြန်မာနိုင်ငံကနိုင်ငံတကာတရားဥပဒေ ICJ မှာတရားစွဲတာတာနဲ့ပတ်သက်ပြီးအခုလိုကြားရမှာပ
ါ The International Court of Justice has the capacity to issue what are called provisional measures.And those are
နိုင်ငံတကာဥပဒေရေးအကြံကျင့်သူဥပဒေပမောက္ခတူရဲ့ကြေညာချက်ပါအပြည့်စုံကိုမကြခင်နားဆင်ရပါမယ်။ဒီသတင်းနဲ့အတူမလေးရှားနိုင်ငံလူဝင်မှုထိန်းသိမ်းရေးစခန်းတွေမှာထိန်းသိမ်းခံရတဲ့မြန်မာတွေအသက်ဆုံးရှုံးတာတွေရှိနေတဲ့အကြောင်း2019ခုနှစ်အတွက် Magnitsky Award ဆိုခေါ်တဲ့လူခွင့်ရေးအတွက်ပေးရတဲ့ဆုကိုသတင်းသမား Jamal Khashoggi နဲ့ Ukraine သတင်းတော် Oleg Sentsov တို့ရရှိတဲ့အကြောင်းစတဲ့သတင်းတော်တွေအပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်သတင်းကိုလည်းနားဆင်ရပါမယ်။ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်တဲ့ direct line လိုင်းနဲ့ပြည်ယုံကြည်ရအစီအစဉ်တွေကိုနားဆင်ကြရပါမယ်။အခုတော့ဗိုလ်ဒုတိယမနေ့ပဲနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ခင်ဗျာ
။ယူကရိန်းသမ္မတဗိုလ်ဒုတိယဇလင်စကီနဲ့ဇူလိုင်လ25ရက်နေ့တုန်းကဖုံးဆက်ဆွေးနွေးမှုအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူရဲ့နိုင်ငံရေးအကျိုးစီးပွားအတွက်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့တိုက်တွန်းခဲ့တဲ့အပေါ်စိုးရိမ်ခဲ့ရသလိုစိတ်တော့ကလည်းရောက်ခဲ့ရတယ်လို့အမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာကျွမ်းကျင်သူနှစ်ဦးကသမ္မတကိုတရားစွဲဆိုရေးလွှတ်တော်ရဲ့စုံစမ်းမှုအဖြစ်လှုပ်ဆောင်နေတဲ့အင်ကာနဲ့လွှတ်တော်ကြားနာမှုမှာပြောဆိုသွားပါတယ်။2020ပြီးနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပြန်ဘက်တွေတဲကအဓိကပြန်ဘက်တဦးဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူစီးပွားရေးလုပ်ငန်းရှင်တာပိုက်တင်တို့ကိုစုံစမ်းရေးကူညီဖို့ယူကရိန်းကောက်ဆောင်ဇလန်စကီကိုသမ္မတထရန့်ကပြောဆိုခဲ့တယ်ဆိုရာကိုကြီးတက်ဒုတိယပိုမိုကြီးအလက်ဆန်ဒါဘင်မန်ကနားထောင်ခဲ့ရတာပါသူကသမ္မတအင်ပီရိုရဲ့အမျိုးသားလုံခြုံရေးကောင်စီကယူကရိန်းအရေးကျွမ်းကျင်သူဖြစ်ပါတယ်တင့်လျော်မှုမရှိတာတွေမှန်ကန်မှုမရှိတာတွေကိုသူကြားသိခဲ့ရတယ်လို့ဒုတိယပိုမိုကြီးဘင်မန်ကအင်ကာနေမှာပြောပါတယ်သမ္မတထရန့်ဘက်ကတော့သူ့ရဲ့ဖုံးဆက်ဆွေးနွေးမှုကအပြစ်အနာအဆာမရှိဘူးလို့ခုခံပြောဆိုထားတာပါသမ္မတထရန့်နဲ့ယူကရိန်းသမ္မတကြားဖုံးဆက်ပြောဆိုမှုကိုနားထောင်ခဲ့ရတဲ့နောက်တဦးကတော့ဒုတိယသမ္မတမိုက်ဖန့်စ်ရဲ့နိုင်ငံခြားရေးရာအကြံပေးဂျနီဖာဝီလျံစ်ဖြစ်ပြီးဘိုင်ဒန်ကိုစုံစမ်းပေးရေးတိုက်တွန်းချက်ဟာဆိုရင်ပြည်တွင်းနိုင်ငံရေးအချင်းအရာတွေပါဝင်နေတာကြောင့်သမယိုးချာမဟုတ်ဘဲထူးခြားနေတယ်လို့လွှတ်တော်ကြားနာမှုမှာထွက်ဆိုပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာယူကရိန်းဘက်ကကြားဝင်နှောက်ယှက်ခဲ့သလားနောက်ဒုတိယသမ္မတဟောင်းဘိုင်ဒန်နဲ့တားဖြစ်သူတို့ကိုစုံစမ်းရေးယူကရိန်းသမ္မတဘက်ကအတိတ်တလင်းဂရိမပေးဘူးဆိုရင်ယူကရိန်းကိုပေးမဲ့ဒေါ်လာ390တသန်းစစ်ရေးအထောက်ကူကိုသမ္မတထရန့်ဘက်ကဆန့်ငံ့ခဲ့သလားဆိုတာကိုအဓိကထားပြီးသမ္မတကိုတရားစွဲဆိုရေးစုံစမ်းနေတာဖြစ်ပါတယ်
အမေရိကန်နဲ့အာဖဂန်တာလီဘန်တွေကြားအကျဉ်းသားလေးလည်းရေးအစီအစဉ်အောင်မြင်တဲ့အပေါ်အမေရိကန်အစိုးရကရောတာလီဘန်တွေဘက်ကပါကျေးဇူးတင်စကားပြောကျေးဇူးကြပါတယ်။သမ္မတအင်ပြည်တော်ပြောခွင့်ရစတက်ဖနီဂရီရှမ်ကအာဖဂန်စိုးရရဲ့လှုပ်ဆောင်ချက်တွေကြားတရားခံတွေလွတ်မြောက်လာတဲ့အပေါ်ကျေးဇူးတင်ပါတယ်လို့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။အာဖဂန်တာလီဘန်တွေကလည်းကာတာဆော့ဘောနဲ့နိုင်ငံခြားရေးဝန်ကြီးတို့ကိုဒီကိစ္စမှာကူညီလှုပ်ဆောင်ပေးတဲ့အတွက်ကျေးဇူးတင်ကြောင်းပြောပါတယ်။တစ်ဖက်ညှိနှိုင်းသဘောတူထားတာအရအာဖဂန်တာလီဘန်တွေကသူတို့ဖမ်းထားတဲ့အနောက်နိုင်ငံသားတရားခံ2ဦးကိုလွှတ်ပေးခဲ့ပြီးအမေရိကန်ဘက်ကလည်းအာဖဂန်နစ္စတန်မှာဖမ်းထားတဲ့ထိတ်တန်းတာလီဘန်3ဦးကိုပြန်လွှတ်ပေးတာပါ။အသက်63နှစ်အရွယ်အမေရိကန်နိုင်ငံသားကေဗင်ကင်းနဲ့အသက်50အရွယ်အော်စတြေးလျနိုင်ငံသားတင်မတီဝီကစ်တို့အာဖဂန်တောင်ပိုင်းဇဘူးပြည်နယ်မှာပြန်လွှတ်လာတဲ့အကြောင်းသတင်းရင်းမြစ်တွေကဗီဒီယိုကိုအတိအကျပြောပါရယ်။ဇဘူးပြည်နယ်မှာအကျဉ်းသားလေးလေးရဲ့အဆင်ပြေဖို့အတွက်48နာရီကြာအပြည့်ရထားပါရယ်။ သဘောတူညီချက်ထဲမှာပါတယ်လို့အာဖဂန်စစ်သားဆယောက်ကလည်းပြန်လွတ်ပြေးခဲ့တယ်ဆိုတာတာလီဘန်ပြောခွင့်ရဇဘီဦးလမူဂျာဟစ်ကအတည်ပြုပါတယ်
။အီရန်နိုင်ငံတဝမ်းမှာပြီးခဲ့တဲ့တောက်ကြန်နေ့ကစတဲ့ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့အနည်းဆုံး106ဦးသေဆုံးခဲ့တယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကပြောပါတယ်။ဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့နှစ်နှစ်ကဖြစ်ခဲ့တဲ့လူမှုဆန္ဒပြမှုတွေအတွင်းသေဆုံးခဲ့ရမှုရဲ့လေးစားဖြစ်တယ်လို့လည်း AI အဖွဲ့ကြီးကပြောပါတယ်။မျက်မြင်တွေ့သူတွေလူမှုကွန်ရက်မီဒီယာနောက်ပြည်ပအခြေစိုက်အီရန်လူခွင့်ရေးလှုပ်ရှားသူတွေရဲ့အစဉ်ခံချက်တွေကိုအခြေခံပြီးလုံခြုံရေးတပ်ဖွဲ့လက်ချက်နဲ့ဆန္ဒပြသူ106ဦးတေဆုံးရတာလို့ AI အဖွဲ့ကြီးကဆုံးဖြတ်တာဖြစ်ကြောင်းအဖွဲ့ရဲ့အီရန်ဆိုင်ရာကျွမ်းကျင်သူရာဟာဘာရီနီက VOA ပါရှန်ဌာနနဲ့အင်ကာနစ်မေးမြန်းမှုအတွင်းမှာပြောဆိုတာဖြစ်ပါတယ်။မြို့ကြီးမြို့ငယ်20ခုမှာအသေးအပြောက်တွေရှိခဲ့ပြီးအနောက်ပိုင်းမြို့တွေဖြစ်တဲ့ခမန်ရှာ ဂျာဗန်ရောင်ဘန်ဒာအီမာရှာနဲ့သူ့ရဲ့စင်ချေဖုံးဒေတာတွေမာရီဝမ်ဘာဘာဟမ်တို့မှာအတိအပြောက်အများဆုံးဖြစ်တယ်လို့လဲ AI အဖွဲ့ကြီးရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကအီရန်လုံခြုံရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်အနည်းဆုံးဆန္ဒပြသူ9ဦးတေဆုံးခဲ့ရမှုကိုတော့ VOA ပါရှန်ဌာနကတိကျအတည်ပြုချက်ရရှိထားပါတယ်။
လေဗနွန်နိုင်ငံဗီရီမျိုးတော်ကလွတ်တော်ဆော်ဦးအပါအဝင်အစိုးရယုံတွေရှိတဲ့မျိုးလေကောင်နေရာမှာဆန္ဒပြသူတွေကတွေးကြော်တန်ဒီအော်ဟစ်ဆန္ဒပြနေချိန်မှာပဲစစ်သားတွေကအဲ့ဒီနေရာပတ်ပတ်လည်းကိုအင်ကာနေလေပိုင်းမှာတန်ဆူးချိုးတွေနဲ့ခံရလိုက်ကြပါတယ်။အင်ကာနေအစောပိုင်းကအဲ့ဒီနေရာကိုဆန္ဒပြသူတွေဝိုင်းလိုက်တဲ့အတွက်လွတ်တော်အမတ်တို့လွတ်တော်တွေဝင်များတော့ပဲကျင်းပဖို့စီစဉ်ထားတဲ့လွတ်တော်အစည်းအဝေးတစ်ခုကိုဖျက်လိုက်ရပါတယ်။အဲ့ဒီအစည်းအဝေးမှာအဆိုပြုထားတဲ့ဥပဒေမူကြမ်းအစ်စ်တွေကိုဆွေးနွေးကြဖို့ဖြစ်ပေမဲ့အဲ့ဒီဥပဒေမူကြမ်းတွေဟာသူတို့တောင်းဆိုထားတာတွေကိုဖြေရှင်းမပေးဘူးလို့ဆန္ဒပြသူတချို့ကပြောပါတယ်။အစိုးရအကျင့်ပြတ်ခြားစားမှုနဲ့ဗန်ဒါရီအကြက်တဲကိုလေဗနွန်မှာနေ့တိုင်းဆန္ဒပြကန့်ကွက်နေကြတာတလကျော်လာပါပြီ။အလုတ်ကင်ဖန်တီးပေးဖို့လျှက်စင်ပြီးကျန်းမာရေးစောင့်ရှောက်မှုနဲ့လုံခြုံရေးတွေပေးဖို့နဲ့လက်ရှိနိုင်ငံရေးတာဝန်ယူထားသူတွေအားလုံးနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေတာပါ။အင်ကာနေမနေ့ပိုင်းမှာလွှတ်တော်အမတ်တယောက်ရဲ့လုံခြုံရေးတွေကလူအုပ်ကွဲသွားအောင်တနက်ကမိုးပေါ်ထောင်ဖောက်တာကြောင့်တနက်တန်တွေကြားခဲ့ရပါသေးတယ်။ဒီလေဗန်မှာတော့ဆန္ဒပြသူတွေအောင်ပွဲခံကြပါတယ်။ဆန္ဒပြဖို့တွေဖြစ်ပြီးတဲ့နောက်အော်ဒိုဘလာနောက်ပိုင်းမှာဝန်ကြီးချုပ်ဆာဟက်အယ်ဟာရီဘီနှုတ်ထွက်သွားပြီးနိုင်ငံရေးရတိတ်ကိုကွဲပြားလို့နဲ့ဘက်အားလုံးကလက်ခံနိုင်တဲ့ဝန်ကြီးချုပ်တူအခုချိန်ထိထွက်မလာသေးဘူးလို့လွှတ်တော်အမတ်တွေကပြောပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လို့ပြီးတာ32 kHz 933ဘိုင်ဒိုမီတာ40 kHz 983ညဘိုင်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ထိတ်ဝအပြင်ကျေးရွာမှာအင်ကာနီမနက်ပိုင်းကလက်နက်ကြီးကြီးကြက်ရောက်ပောက်ကွဲတာကြောင့်အမျိုးသမီးတဦးဒဏ်ရာရပြီးနေအိမ်သုံးလုံးပျက်စီးပါတယ်။ထိတ်ဝအပြင်ရွာအနီးကနေရခိုင်လက်နက်ကင်တပ် AA ကရှော့တိုက်ဒုံးနဲ့ပစ်ခတ်တာကိုတုံ့ပြန်ပစ်ခတ်တာလို့လဲအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်။အင်ကာနီမနက်စောပိုင်းမှာဆက်ပြီးလက်နေကြီးကြီးတွေကြက်ရောက်ပောက်ကွဲမှုမှာဒဏ်ရာရခဲ့တဲ့အမျိုးသမီးကိုတော့မြောက်ဦးစေယုံကိုပို့ဆောင်ထားကြ။ကြီးထိမှန်ခဲ့တဲ့အိမ်သုံးလုံးထဲမှာအိမ်တစ်လုံးကတော့လုံးဝပျက်စီးသွားတယ်လို့လဲဒေသခံတဦးက BOE ကိုပြောပါတယ်။အရက်သားတွေကိုထိမှန်သလားဆိုတာမသိတဲ့အကြောင်းစစ်တပ်ကိုလက်နေကြီးနဲ့ပြစ်ခတ်တဲ့နေရာတွေကိုပြန်လှန်ပြစ်ခတ်တာဖြစ်တယ်လို့လဲဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်။AA အဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့တိုက်ပွဲတွေမရှိဘဲစစ်တပ်ဘက်ကတစ်ဖက်သက်ပစ်တာလို့ပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာလက်နက်ကြီးကြီးထိမှန်ပြီးတေဆုံးဒဏ်ရာရမှုတွေနဲ့ပတ်သက်လို့ကတော့တပ်မတော်နဲ့ရခိုင်လက်နက်ကင်တပ် AA တို့ကအပြန်အလှန်အပြစ်ဖို့နေကြတာဖြစ်ပြီးဘု து လက်ချက်ဆိုတာရှင်းရှင်းလင်းလင်းထွက်ပေါ်လာတာမျိုးမရှိပါဘူး
။ပုံရိုင်းမင်းကြီးဖရန်စစ်ဟာထိုင်းနဲ့ဂျပန်နိုင်ငံတွေကိုသွားမဲ့အာဆာဒေတာခီးစဉ်ကိုအင်္ဂါနေ့ညကစတင်ပြီးဖြစ်ပါတယ်။ဒီနိုင်ငံစလုံးဟာဗုဒ္ဓဘာသာကိုးကွယ်သူအများစုရှိတဲ့နိုင်ငံတွေဖြစ်ပြီးခရီးယန်ဘာသာဝင်ကလူနည်းစုပါအခုခီးစဉ်ဟာသူပုတ်ရဟန်းမင်းကြီးဖြစ်လာပြီးခဲ့ကြဆိုရင်အာဆာဒေတာ၄ချိန်မြောက်ခီးစဉ်ဖြစ်ပြီးနိုင်ငံစလုံးမှာရှိတဲ့ကက်သလစ်ခရီးယန်ဘာသာဝင်လူနည်းစုတွေကိုစိတ်ဓာတ်ကွန်အားမြင့်တင်ပေးဖို့အဓိကရည်ရွယ်တာပါဒါပေမဲ့လည်းသူမကြာခဏအလေးထားပြောလို့ရှိတဲ့လူမှုဝန်ကျင်ဆိုင်ရာအဓိကစိုးရင်ချက်တွေကိုလည်းပြောဆိုမယ်လို့ခန့်မှန်းထားပါတယ် ထိုင်းနိုင်ငံမှာလူလူတရားပွဲနှစ်ခုလုပ်ဖို့စီစဉ်ထားပြီးအဲ့ဒီထက်ကတစ်ခုကိုအားကစားရုံတစ်ခုတွင်လုပ်မှာဖြစ်ပြီးတော့လူ9000ခွဲတက်မယ်လို့ခန့်မှန်းထားပါတယ်။ဒေသတွေမှာနှစ်ပေါင်းများစွာကြာကိစ္စရပ်တွေဖြစ်တဲ့လူမောင်ကိုကူးမှုနဲ့အမျိုးသမီးနဲ့ကလေးတွေကိုလိမ်ပိုင်းအသုံးချမှုဆိုင်ရာကိစ္စရပ်တွေကိုလည်းအဲ့ဒီတရားပွဲတွင်မိန့်ကြားပါပါ။ဒါပြင်ဒုက္ခသည်ရေးကိစ္စကိုလည်းပုံရံမင်းကြီးပြောဆိုပွဲရှိပါတယ်။ထိုင်းနိုင်ငံကနေတစဉ်ဂျပန်နိုင်ငံကိုခီးစက်မှာဖြစ်ပြီးဒီခီးစဉ်ဟာပုံရံမင်းကြီးရဲ့ဂျပန်နိုင်ငံပထမဆုံးခီးစဉ်ဖြစ်ပြီးတော့နာဂါဆာကီမြို့ကိုအရင်ဆုံးသွားမှာပါ။နာဂါဆာကီမြို့ဟာလွန်ခဲ့တဲ့2500နီးပါးကဂျပန်နိုင်ငံမှာခရီးယန်ဘာသာပထမဆုံးစတင်ဝင်ရောက်ခဲ့တဲ့မြို့ဖြစ်ပါတယ်။အဲဒီချိန်ကခရီးယန်ဘာသာကိုးကွယ်သူတွေကရာစုနှစ်အတော်ကြာဖိနှိပ်သုံးသင်ပြစ်တာကြောင့်ဘေးရန်တွေရင်ဆိုင်ရတဲ့ကက်သလစ်ဘာသာဝင်အစုလေးတစုဟာနာဂါဆာကီမြို့မှာဘယ်သူမှမသိအောင်ခရီးယန်ဘာသာကိုကိုးကွယ်ခဲ့ကြရပါတယ်
။တရုတ်နိုင်ငံမြောက်ပိုင်းကကြောင်မီသွေးတွင်ပောက်ကွဲမှုမှာတော့တပ်တူတူဖော်ရေးလုပ်သား15ဦးသေဆုံးပြီး9ဦးထဏ်ရာရတယ်လို့အင်ကာနီမှာပဲအနာပိုင်တို့ကပြောပါတယ်။ရှမ်းစီပြည်နယ်ပင်ရောခရိုင်မှာဒေသခံဖန်ယန်း group ကလုတ်ကန်နေတဲ့ကြောင်မီသွေးတွင်းကတနင်္လာနေ့နေကင်းပိုင်းမှာပောက်ကွဲမှုဖြစ်ခဲ့တာပါ။အားလုံးရှာဖွေတွေ့ရှိထားပြီးတဲ့နောက်အင်ကာနီအစောပိုင်းမှာတော့ကယ်ဆယ်ရှာဖွေရေးလုပ်ငန်းတွေအားလုံးဆိုင်းငံ့ထားပါတယ်။ကြောင်မီသွေးတွင်းအလုတ်သမား12ဦးထိခိုက်ဒဏ်ရာမရပဲလွတ်မြောက်လာတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောဆိုပြီးပောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေကြပါတယ်။
ကမ္ဘာတော်မှာပိုလီယိုကြောသေရောဂါမြင့်ပြတိုက်ဖျက်ရေးအတွက်ရမုံငွေကျော်လာ 2.6 ဘီလီယံကူညီမယ်လို့လူရှင်တွေအင်္ဂါနေ့မှာကတိပြုလိုက်ပါတယ်။ကမ္ဘာတော်ကကလေးငယ်တန်ပေါင်း450ကိုနှစ်ဆင်ကာကွယ်ဆေးတိုက်ဖို့ဒီရမုံငွေကိုအသုံးပြုမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ကမ္ဘာလုံးဆိုင်ရာပိုလီယိုရောဂါမြင့်ပြတိုက်ဖျက်ရေးအစီအစဉ် GBEN ကအခုလိုကောင်တဲ့ပုံမှာဖြစ်တာကြောင့်ပိုလီယိုကင်းရှင်းတဲ့ကမ္ဘာဖြစ်လာရည်မှန်းချက်အောင်မြင်မှုတည်လာပါပြီ။ပိုလီယိုရောဂါမျိုးစား3ခုထဲကဒုတိယမျိုးစားတစ်ခုလုံးဝအမြင့်ပြရှင်းသွားပြီလို့ WHO ကပြီးခဲ့တဲ့လမှာကြေညာထားပါတယ်။
လုံခြုံရေးတပ်ဖွဲ့တွေဝိုင်းထားတဲ့ဟောင်ကောင်ပိုလီတက်နစ်တက္ကသိုလ်ဝင်းတဲ့ကနေအကြောင်းကားတွေထွက်ခွာနိုင်ဖို့ရဲတပ်ဖွဲ့နဲ့ညှိနှိုင်းပေးထားတယ်လို့တက္ကသိုလ်ကျောင်းအုပ်ကြီးကပြောပါတယ်။ကျောင်းပရဝုံထဲမှာပြင်မိနေတဲ့အကြောင်းသားယာနဲ့ချီပြီးငင်းငင်းချမ်းချမ်းထွက်ခွာသွားနိုင်ဖို့ရဲတပ်ဖွဲ့နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေဘက်ကစပြီးအင်အားသုံးတဲ့လုပ်ရက်တွေမလုပ်ဘူးဆိုရင်ရဲတပ်ဖွဲ့ဘက်ကလည်းအင်အားမသုံးဘူးဆိုတဲ့အမှတ်ကန်ချက်ရရှိခဲ့တယ်လို့လည်းကျောင်းအုပ်ကြီးကပြောပါတယ်။ကျောင်းဝင်တဲ့ကနေငင်းငင်းချမ်းချမ်းထွက်ခွာခွင့်ကိုလည်းရရှိခဲ့တယ်လို့ကျောင်းသားတွေရဲ့အမှုကိုမျက်မျက်တတ်တာကင်တွယ်ဆောင်ရွက်ဖို့ကျောင်းသားတွေနဲ့အတူသူကိုယ်တိုင်ရဲစခန်းလိုက်မယ်လို့လည်းကျောင်းဦးကြီးကပြောဆိုထားပါတယ
်။ပေါ်တော့ဒီမနေ့ထိတ်တန့်ရောက်တဲ့ရင်တွေကိုမတ်သိန်ဂီတာနဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့တာပါ။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြပါမယ်။အရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။နိုင်ငံတကာမှာဘယ်လိုတရားစွဲဆိုမှုကနေမဆိုထပ်ပေါ်လာမဲ့ဥပဒေကြောင်းအရစစ်ဆေးတွေ့ရှိချက်တခုဟာပြဿနာကိုဖြေရှင်းပေးမှာမဟုတ်ဘူးဆိုတာသိရှိနားလည်ထားဖို့သိအရေးကြီးပါတယ်လို့နိုင်ငံတကာဥပဒေရေးရာကြွိုင်းရှင်သူဥပဒေပေါ်မောက်ခတ်တူက VOA ကိုပြောပါတယ်။ကမ္ဘာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတာကိုဒီဇင်ဘာလ10ရက်နေ့မှာစတင်ကြားနာဖို့ရှိနေချိန်မှာပဲပမောက္ခ Mark Drumbel ကအခုလိုပြောတာပါ။ဆက်သွယ်မေးမြန်းထားတဲ့ Matt Engineer ကပြောပြပေးပါမယ်ခင်
။ Netherlands နိုင်ငံ The Hague အခြေစိုက် ICJ နိုင်ငံတကာတရားရုံးမှာဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိအများပြည်သူရှေ့ကြားနာစစ်ဆေးရမှာကမ်ဘီယာကအရေးပေါ်တောင်းဆိုထားတဲ့ရိုဟင်ဂျာတွေအပေါ်နောက်ထပ်ပြစ်မှုကျူးလွန်မှုတွေမဖြစ်ပေါ်စေရေးရပ်တန့်အောင် ICJ တရားရုံးအနေနဲ့ယာယီအမိန့်ထုတ်ပြန်ပြီးမြန်မာအစိုးရကိုတားမြစ်ဖို့ဆိုတဲ့အချက်ကိုအဓိကထားမှာဖြစ်တယ်လို့တင်းနာနေကထုတ်ပြန်တဲ့ ICJ တရားရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလို ICJ အနေနဲ့မြန်မာအစိုးရအပေါ်တားမြစ်တဲ့ယာယီအမိန့်ထုတ်ပြန်ဖို့စီရင်ပိုင်ခွင့်ရှိပေမဲ့နိုင်ငံတကာတရားရုံးတွေရဲ့အမိန့်ဆုံးဖြတ်ချက်မျိုးဆိုတာအကြက်တဲပြဿနာတွေကိုဖြေရှင်းပေးဖို့မဟုတ်ဘူးဆိုတဲ့အချက်ကိုအသိအမှတ်ပြုဖို့ကအလွန်အရေးကြီးကြောင်းအမေရိကန်ပြည်ထောင်စု Virginia ပြည်နယ်က Washington and Lee တက္ကသိုလ်ဥပဒေပါမောက္ခ Mark Drumbel က VOA ကိုခုလိုပြောပါတယ
် The International Court of Justice has a capacity to issue what are called provisional measures and those are
ICJ နိုင်ငံတရားရုံးအနေနဲ့ယာယီတားမြစ်မိန့်ထုတ်ပြန်ဖို့အစီရင်ပိုင်ခွင့်ရှိတယ်လို့ဒီလိုတားမြစ်မဲ့ကိစ္စတွေဟာအချိန်အကန့်အသတ်နဲ့ဖြစ်ပါတယ်ဒီမှာတဲ့မှုတွေတင်းသင်းလျှောက်ထားခြင်းအခုလိုမြန်မာကိုဂမ်ဘီယာကတရားစွဲတဲ့ကိစ္စမှာလူမျိုးတုံးတစ်ဖက်ကျူးလူမှုဖြစ်ခဲ့သလားဖြစ်ခဲ့ဘူးလားဆိုတာ ICJ တရားရုံးတွေနဲ့ဆုံးဖြတ်မှာပါ။ဒါပေမဲ့ ICJ ရဲ့ဆုံးဖြတ်ချက်ဟာကုစားမှုအများပြားတွေကအလွန်သေးငယ်တဲ့စိတ်ပိုင်းဖြစ်ပဲရှိနေတာပါ။လူမျိုးတုံးတစ်ဖက်မှုမြောက်တယ်ဆိုတာတရားရုံးအနေနဲ့ကြေညာနိုင်ပါတယ်။ DOE အရဆိုရင်အပြစ်ကျူးလူတဲ့နိုင်ငံအပေါ်ဒဏ်ခတ်ပေးဆိုမှုတွေဗဏ္ဍာငွေကြေးဆိုင်ရာထိခိုက်မှုတွေရင်ဆိုင်ကြုံတွေ့ရနိုင်ပါတယ်။ ဒါပေမဲ့အခုဒီဇင်ဘာလမှာလုံမဲ့ပနာမကြားနာစစ်ဆေးမှုမှာတော့ဒီလိုအခြေအနေမျိုးကြောင့်လာဦးမှာမဟုတ်ပါဘူး။ကာကွယ်တားဆီးဖို့ဆိုတဲ့အပိုင်းကိုပဲတရားရုံးကအစီရင်ဆုံးဖြတ်ဦးမယ်လို့ကျွန်တော်ထင်ပါတယ်။မျိုးကမေးတဲ့ထက်မှာပါတယ်လို့မျိုးမြန်မာနိုင်ငံကလူဝင်ကြတွေအတွက်ကတော့မျိုးလင်းချက်ကြီးကြီးမားမားထားလို့မရဘူးဆိုတာအတိအမှတ်ပြုဖို့အရေးကြီးပါတယ်။နိုင်ငံတကာဥပဒေဘက်ကလူမျိုးတုံးတက်ဖြတ်မှုမြောက်တယ်ဆိုတဲ့အသုံးအနှုန်းနဲ့သတ်မှတ်ကြေညာပေးဖို့အထောက်အကူပြုနိုင်ပါတယ်။ဒါပေမဲ့နိုင်ငံတကာတရားစီရင်ရေးဥပဒေကြောင်းအရစစ်ဆေးတွေ့ရှိချက်မျိုးဟာသက်သနာအချက်တွေကိုဖြည့်ရှင်းပေးမှာမဟုတ်ဘူးဆိုတာနားလည်ထားဖို့အရေးကြီးပါတယ်။လူခွင့်ရချိုးဖောက်မှုကိုရင်ဆိုင်ကြုံတွေ့ရတဲ့အနာကျင်မှုအလုံးကိုတော့ဖြည့်ရှင်းကြော်လာပေးနိုင်မှာမဟုတ်ပါဘူး
။ဟုတ်ကဲ့ဒါဆိုရင် ICJ တရားရုံးကဂမ်ဘီယာကမြန်မာကိုဆွဲထားတဲ့လူမျိုးတုံးတက်ဖြတ်မှုတားဆီးအဖြစ်ပေးရေးစာချုပ်ချိုးဖောက်မှုဆိုတဲ့အမှုကိုကြတော့ဘယ်လိုမျိုးဆက်လက်ကင်တွယ်ဖို့ရှိမလဲရှင
့် Yes, well there's another very important question which is whether or not there's actual jurisdiction.
ဒီနေရာမှာနောက်ထပ်အလွန်အရေးကြီးတဲ့မိကွန်းကတော့ဒီမှုမှာ ICJ တရားရုံးအနေနဲ့လက်တွေ့တရားစီရင်ပိုင်မှုအရှိမရှိဆိုတဲ့အချက်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်များစွာကဖြစ်ခဲ့တဲ့အရေးကြီးတဲ့အမှုကိုတရားရုံးကစီရင်ခဲ့တာရှိပါတယ်။ ICJ နိုင်ငံကတရားရုံးမှာဘော့စနီးယားကဆာဗီးယားနိုင်ငံကိုဆွဲတဲ့အမှုမှာဆာဗီးယားက ICJ အနေနဲ့တရားစီရင်ပိုင်ခွင့်ရှိမရှိအငင်းပွားခဲ့မှုပါတယ်။ဆာဗီးယားဆိုရအနေနဲ့လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်လို့ဘော့စနီးယားက ICJ တရားရုံးမှာအမှုဆွဲတင်ခဲ့ချိန်ကသူ့မှာတရားစီရင်ပိုင်ခွင့်ရှိတယ်လို့ ICJ ကဆုံးဖြတ်ခဲ့တာပါ။ဒီစီရင်ချက်ကလက်ရှိမှုမတိုင်ခင်ဖြစ်ခဲ့တဲ့ကြီးမားလာတဲ့တရားရုံးအစီအလာတစ်ခုဖြစ်တယ်လို့ပြောရမှာပါ။ဒါကိုကြည့်မယ်ဆိုရင်လူမျိုးတုံးတက်ဖြတ်မှုဒါစီရေးစာချုပ်ကိုချိုးဖောက်မှုဆိုတဲ့ဆွဲချက်အပေါ်တရားစီရင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ ICJ တရားရုံးအနေနဲ့သူကိုယ်တိုင်သတ်မှတ်ထားမယ်လို့ကျွန်တော်မြင်ပါတယ်
။ ICJ တရားရုံးမှာဒီဇင်ဘာလ10ရက်ကနေ12ရက်နေ့ထိပနာမကြားနာစစ်ဆေးပွဲအတွက်ဘယ်လ်ဂျီယံနိုင်ငံကမြန်မာတန်ယုံကနေနေပြည်တော်မှာရှိတဲ့အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်နေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တူစွန်းကပြောရေးကိုပြောပါရစေ။
ကျွန်တော်တို့ဘရပ်ဆဲလ်မှာရှိတဲ့မြန်မာတန်ယုံကနေတဆင့်ပေါ့နော်။သူတို့အဲ့ဒီဘက်ကနေပြီးတော့ဆက်ပြီးတော့လုပ်မယ်။ဆိုတော့ကျွန်တော်တို့ဒီဘက်ကတော့ဟိုဘာမှတိစိတ်တော့ဟိုအတိမမဟုတ်တော့ဘူးလေ။ဟိုဘက်ကပဲသူတို့ဌာနချုပ်နဲ့သူတို့ဟိုဘရပ်ဆဲလ်နေမှာတဆင့်လုပ်ဖို့ရှိပါတယ်
။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်ခံအတိမတ်မပြုတဲ့မြန်မာအစိုးရဘက်ကလိုက်ပါဆောင်ရွက်မဲ့နိုင်ငံတကာရှေ့နေဖွဲ့စည်းကိုအတိအကျမသိရသေးပေမဲ့အဖွဲ့ဝင်58နိုင်ငံပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုကိုစားပြုပြီးအမှုစွဲတင်ထားတဲ့ဂမ်ဘီယာနိုင်ငံအတွက် American ဥပဒေအကြံပေးအဖွဲ့ဖြစ်တဲ့ Foley Hawk နဲ့ဗြိတိန်နိုင်ငံကရှေ့နေတချို့လိုက်ပါဆောင်ရွက်မှာဖြစ်ပါရဲ့ရှင်
။မတ်အင်ဂျင်နိုင်ပြောပြတော့တာပါ။အခုတော့မလေးရှားနိုင်ငံကထိန်းသိမ်းခံတဲ့မြန်မာထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံသားတွေအကြောင်းကိုလဲပြရအောင်ပါ။မလေးရှားနိုင်ငံကလူဝင်မှုထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးထိန်းသိမ်းခံနေရတဲ့မြန်မာနိုင်ငံသားတွေတဲကတည်ဆုံသွားသူတွေတစ်လသို့မဟုတ်နှစ်လအတွင်းမှာတအူးနှုံးလောက်ရှိနေတယ်လို့ပြောပါတယ်။တရားမဝင်ဝင်ရောက်နေသူတွေနိုင်ငံရေးကိုပြန်နိုင်ဖို့ Before G Back for Good လို့ခေါ်တဲ့အစီအစဉ်ရတန်ကျေးရိုက်ပြီးနေရပြန်ခွင့်ပေးနေချိန်မှာပဲတရားမဝင်တရားမဝင်နိုင်ငံသားတွေကိုမလေးရှားအာဏာပိုင်တွေကစီမံကိန်းချပြီးဖမ်းဆီးနေတာကြောင့်မြန်မာနိုင်ငံသားတွေအပါဝင်နိုင်ငံသားတွေဖမ်းဆီးခံနေရတာပါအပြည့်အစုံကို VOA Thai အခြေစိုက်သတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မလေးရှားအာဏာပိုင်တွေကနေရရင်ကိုဒဏ်ကြေးသက်သာစွာပြန်နိုင်ရေးအတွက်လမ်းဖွင့်ထားခဲ့ပြီးတဲ့နောက်နေရပြန်ရသူတွေများလာပါတယ်တစ်ဖက်ကလည်းနေရပြန်ဖို့ဖိအားပေးတဲ့အနေနဲ့အဖမ်းအစည်းတွေကိုတနင်္ဂနွေလုံးအနှံ့လှုပ်လာကြောင်းမလေးရှားနိုင်ငံကပုန်းနာရေးကူညီမှုအသင်းရဲ့ဥက္ကဋ္ဌဦးစံဝင်းကပြောပြပါဗျာ
။ကျွန်တော်ပေါ်လာလာမှုနေတဲ့ကောင်ဆိုနေတိုင်းနေနေဖြစ်ရမှာလေ။ဟု
တ်ကဲ့။ဟော
ဒီကပုန်းမျိုးမှာဆိုနေတိုင်းနေနေဖြစ်တယ်။ကပုန်းစာလင်ယံမျိုးဆိုနေပေါ်လာလာမှုဤရပါမှာလေ
။
ကပုန်းမျိုးနော်စာလင်ယံမျိုးပေါ်လာလာမှုနေတဲ့ကောင်ဒီကိုတာပေါ်ဝင်ကြီးမှာရှိတဲ့မြန်မာပြည်နယ်ကြီးပေါ်ဝင်နေဆိုအဲနေတိုင်းနေနေဖြစ်တယ်။အမကြီးတော့ဖမ်းခါရတယ်တနင်္ဂနွေလုံးမဖမ်းနေတာပါဖ
မ်းနေတ
ာအခုတော့ရုပ်ရဲ့အနေကတော့အဖမ်းကြီးပြန်ရတယ်ပုံမှန်လေတရားမို့အလို့သမားတွေလို့
မလေးရှားနိုင်ငံမှာတော့အထောက်အထားမရှိသူတွေကိုဖမ်းဆီးပြီးမလေးရှားပြည်နယ်အသီးသီးမှာရှိတဲ့ထိမ့်သိမ်းရေးစခန်း7ခုကိုပို့ပြီးအနည်းဆုံး3လကနေ6လအထိထိမ့်သိမ်းထားပါတယ်အဲ့ဒီလိုထိမ့်သိမ်းထားပြီးမှနေရာရင်းကိုပြန်ပို့ပါတယ်အခုရပိုင်းတွင်ဖမ်းဆီးခံရသူတွေကစမုံကြီးစခန်းမှာမြန်မာတဦးတည်ဆုံးခဲ့တယ်ဆိုပြီးဦးဆောင်ဝင်းကဆိုပါတယ်
။ဒီမှာရေတော့ဖန်ခါရတယ်ဒီနေ့ဆိုရှင်ကောင်းလေးပြောင်းကောင်းတာပေါ့အဖန်ခါရပြီးဒီအလက်ထစ်မှာလုတ်ခွေလုတ်ပြီးဖိုင်းတယ်ပေါ့လေကျွန်တော်တို့ဒီစီကားမျိုးမှာဝင်ဖိုင်းတဲ့ခါကျတော့ကောင်းလေးအဖန်ခါရပြီးတော့ဆုံးတော့စမုံကြီးဆိုတဲ့ဒီဖန်းချုံကြီးကန့်ထဲမှာပြီးသွားတယ်ပေါ့ကောင်းထဲမှာအဖန်ခါရတဲ့လူကတအားများတယ်များတဲ့ခါကျတော့အစားဆုံးအချမ်းမကြီးပိုင်းနဲ့ထုတ်တယ်လေအဲ့ဒီဆိုင်နဲ့ပြကြတယ်ကျွန်တော်လို့ရတာတော့အဲ့တော့ကျမကြီးဆိုရင် ครับโอเคๆเนี่ยสักครู่เนี่ยคู่เนี่ยจะต้องพังซี้เดี๋ยวไอ้มาตีเดี๋ยวบ่ใหม่อะไรเนี่ยผมไม่ได้ใช้ได้คู่เนี่ยบ่โอ้มาโอ้มาโนนาเดียวตลาดเดียวน้องก็ใช่เดี๋ยวมาทางเนี่ยปัดเดียวมาเลเซียสุยากาโรเนี่ยยิงโอ้แทนเจตตาจวนเนี่ยเปลี่ยนจ้าบุกผีอาเป็นนี่เดี๋ยวแทนเจตตามากะเพื่อจะจีริบ้าเป็นนี่อะไรเจ้าเนี่ยเปลี่ยนดูเรื่องอากงจ้ามีอะไรเดี๋ยวรู้เลยสุบาร์เนี่ยดูว่าเราบิดหูจีอะมันเปลี่ย ตอนนี้เราตอนนี้ดูว่ามีมีที่มองมีนักเรียนนักครูชีเดชถ้านักครูสุดเลยอ่านเนี่ยเราบอกเลยทำไมอ่านเนี่ยมาอ่านเนี่ยเรียนที่อ่านเนี่ยมาอ่านเนี่ยเรียนที่อ่านเนี่ยมาอ่านเนี่ยเรียนที่อ่านเนี่ยมาอ่านเนี่ยเรียนที่อ่านเนี่ยมาอ่านเนี่ยเรียนที่อ่านเนี่ยมาอ่านเนี่ยเรียนที่อ่านเนี่ยมาอ่านเนี่ยเรียนที่อ่านเนี่ยมาอ่านเนี่ยเรียนที่อ่านเนี่ยมาอ่านเนี่ยเรียนที่อ่านเนี่ยมาอ่านเนี่ยเรียนที่อ่านเนี่ยมาอ่านเน
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
2019 ခုနှစ်အတွက်လူခွေရေးဆိုင်ရာစုချင်းမြင်ခဲ့တဲ့နိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။ဒီနေ့အတွက်မက်ဂနစ်စကီစုချင်းမြင်ခံရသူတွေထဲမှာအသက်ခံခဲ့ရတဲ့ဆာဒီသတင်းတောက်ဂျမဲကာရှော့ဂျီနဲ့ရုရှားကဥပဒေမဲ့တင်ပိုက်ထားတဲ့ခရိုင်းမီးယားဒေသအကြောင်းသတင်းပေးပို့လို့ရုရှားမှာဖမ်းဆီးခံရသူယူကရိန်းသတင်းထောက် Olaf Sanchovto လည်းပါဝင်ပါတယ်။ဒီစုဟာလူခွေရေးအတွက်သက်ဆွန့်ဆန်ဖျားကျူးပန်းခဲ့ကြသူတွေကိုပေးတဲ့စုဖြစ်ပါတယ်။ Henry Richwell သတင်းပေးပို့ထားတာကိုကိုငိမ့်ချန်ကပြောပြပေးပါမယ်ခင်ဗျာ
။ယူကရိန်းသတင်းတောက် Olaf Sanchov ဟာ2018ခုနှစ်အတွက်လူခွေရေးစုကိုပြီးခဲ့တဲ့အပတ်ကြာတာဘေးနေကလန်ဒန်မြို့မှာလက်ခံရယူခဲ့ပါတယ်။သူဟာစက်တင်ဘာလကမှထောင်ကလွတ်လာတဲ့အတွက်တစ်နှစ်နောက်ကြပြီးမှဒီစုကိုလက်ခံရခဲ့တာပါ။2014ခုနှစ်မှာရုရှားရဲ့ခရိုင်းမီးယားဒေသကိုအတင်းဝင်သိမ်းခဲ့တဲ့အကြောင်းသတင်းပေးပို့နေချိန်မှာအဖမ်းခံခဲ့ရတာဖြစ်ပြီးအကြမ်းဖက်သမားအဖြစ်ဆွဆွဲချက်တွေနဲ့မတရားအဖြစ်ပေးခံခဲ့ရတာပါ။ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်အထက်လွှတ်တော်အမတ်ဟောင်းဂျွန်မက်ကင်းရဲ့သမီးမေဂန်မက်ကင်းကစုချင်းမြင့်ပေးခဲ့ပါတယ်။
He was tortured.
သူအနှစ်ဆက်ခံခဲ့ရတယ်။အနှစ်20ထောင်ချခံခဲ့ရတယ်။ဆိုင်ဘေးရီးယားကိုအပိုးခံခဲ့ရတယ်။အာတိတ်ဒေသကိုအပိုးခံခဲ့ရတာပါ။သူထောင်ထဲမှာအများကြီးခံစားခဲ့ရပါတယ်။မတရားအကျဉ်းကျခံရသူတွေအကြောင်းကိုကျွန်မကိုယ်တွေ့အရသိရပါတယ်။သူတို့ကိုဖမ်းတဲ့သူတွေကချိုးနှိမ်ဖို့လုပ်တာပါ။ဒါပေမဲ့ပြန်လွတ်လာတဲ့အခါသူတို့ဟာအရင်ကထက်ပိုပြီးကျန်းမာတန်ဆွမ်းလာတတ်ပါတယ်။ဒါကတော့ Oleg Sentsov ပါ
။တခြားအဖမ်းခံထားရတဲ့ယူကရိန်းနိုင်ငံသားရာပေါင်းများစွာကိုလည်းပြန်လွတ်ပေးဖို့sense of cardio ကိုပြောပါတယ် just for
the performance ရှာမှာကျင်းကြခံနေရတဲ့ကျွန်တော်တို့လူတွေ100လောက်ရှိပါတယ်အများစုက Crimea Tatar လူမျိုးတွေပါရုရှားထိန်းချုပ်ထားတဲ့ Donbas ဒေသကခွဲထွက်ရေးသမားတွေစီမှာလည်းအဖမ်းခံထားတဲ့လူ100ကျော်လောက်ရှိပါတယ်သူတို့ကိုလွတ်ပေးရပါမယ်ဘာလို့လဲဆိုတော့သူတို့ကိုမတရားဖမ်းထားတာဖြစ်ပြီးတော့သူတို့ဟာ Kremlin ရဲ့တစားကဏ္ဍတွေပ
ါတရုတ်နိုင်ငံရှင်းကျန်းပြည်နယ်မှာဆိုရင်လဲဝီဂါမွတ်စလင်တွေတသန်းကျော်လောက်စခန်းတွေမှာထိန်းသိမ်းခံနေရပြီးဖိနှိပ်မှုတွေကလည်းတိုးလာနေပါတယ် VOA ရဲ့ညီနောင်အတန်လွင့်ဌာနတစ်ခုဖြစ်တဲ့လွတ်လပ်တဲ့အာရှအတန် IFA ကသတင်းတောက် Guchelara Hoja ကလည်းဒီဖိနှိပ်မှုတွေကိုဖော်ထုတ်ခဲ့တဲ့အတွက်2019ခုနှစ်အတွက် Minsky လူအခွင့်အရေးစုကိုရရှိခဲ့ပါတယ်
The world silence ကဘာကြီးကစိတ်စိတ်နေခဲ့တဲ့အတွက်တရုတ်ရဲ့ထိန်းသိမ်းရေးစခန်းတွေမှာလူသားမောင်းများစွာထိန်းသိမ်းထားတာကိုတိုးချဲ့ဖို့အားပေးတယ်လို့ဖြစ်နေပါတယ်စခန်းပြင်မှာနေရတဲ့သူတွေဆိုရင်လည်းကမ္ဘာအဆိုးဆုံးဖလိတ်စောင့်ကြည့်ရေးနိုင်ငံတစ်ခုမှနေရတယ်လို့ခန့်စားနေရပါတယ်
။ Minsky စုတွေကိုရုရှားရှေ့နေစာဂေ Minsky ကိုဂုဏ်ပြုနာမည်ပေးထားတာဖြစ်ပြီးလွန်ခဲ့တဲ့10နှစ်လောက်ကသူဟာဒေါ်လာတန်း230နိုင်ငံတော်အခွန်ရှောင်မှုကြီးကိုဖော်ထုတ်ပြီးရုရှားအချင်းထောင်ဆောင်တွေရဲ့ရိုက်နှက်တပ်ဖြတ်ခြင်းကိုခံခဲ့ရတာပါ။သူ့လိုပဲ Saudi သတင်းသမား Jamal Khashoggi ဟာလည်း Istanbul မှာရှိတဲ့ Saudi ကောင်စစ်ဝင်ရုံးအတွင်းမှာSaudi အရာရှိတွေရဲ့တပ်ဖြတ်ခြင်းကို2018ခုနှစ်ကခံခဲ့ရတာပါ။ကွယ်လွန်သွားသူရဲ့တတိအတွက်ချီးမြှင့်တဲ့ဒီစုကိုတော့ကာရှိုဂီရဲ့ဇနီးလောင်းဖြစ်ခဲ့သူဟတ်ဒစ်ဆန်ဂီကလက်ခံရယူခဲ့ပါတယ
်။ I feel that Sergey Magnitsky and Jamal
Sergey Magnitsky နဲ့ Jamal တို့ရဲ့ဝိညာဉ်နဲ့စိတ်ဓာတ်တွေကကျွန်တော်တို့နဲ့အတူဒီညအခုရှိနေတယ်လို့ထင်ပါတယ်။
ကျမတို့ကိုပြုံးကျင့်နေမယ်လို့ထင်ပါတယ်။သူတို့ကကျမတို့ကိုဒီလောကကြီးကထုတ်ယူသွားနိုင်မျိုးနဲ့လေကျမတို့ကတော့သူအလေးထားခဲ့တဲ့တန်ဖိုးတွေအတွက်ဆက်လက်ပြီးတိုက်ပွဲဝင်သွားရမှာပါ
။ဒီတိုက်ပွဲတွေကိုဆက်တိုက်ဖို့နဲ့လူအခွင့်ရေးချိုးဖောက်သူတွေကိုအရေးယူအပြစ်ပေးဖို့ဆာဂေမင်းနစ်ကီရဲ့အမှုတယ်ဟောင်းတစ်ယောက်ဖြစ်တဲ့ဘေးလ်ဘရော်ဒါကကမ္ဘာတဝန်းမှာမင်းနစ်ကီဥပဒေအတည်ပြုရေးလိုက်လံကြိုးပမ်းနေပါတယ်။ဒီလိုချိုးဖောက်ခံရသူတွေရဲ့အမှုကိုထင်ရှားအောင်လုပ်ပေးခြင်းအဖြစ်မင်းစကီစုတွေဟာအပြစ်ပေးခံရတာကလွတ်နေတဲ့ယဉ်ကျေးမှုကိုအဆုံးသတ်စေဖို့မျှော်လင့်ပါတယ်ခင်ဗျာ
ဒီနေ့တဲ့မင်းစကီစုရသူတွေအကြောင်းကိုငြင်းညာပြပြသွားတာပါ VOA American အသံမြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေထဲမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင့်ပါတွေကိုမူရင်းအပေါ်မပြတ်မအီတန်စင်ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံကိုလူမျိုးတုံ့တက်ဖြတ်မှုနဲ့ဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့ကိစ္စကိုဥပဒေရေးရာတုံ့တက်မှုဆိုတဲ့ခေါင်းစဉ်နဲ့ Rizwan al-Islam ကရေးသားထားတာကို TheDiplomat.com မှာဖတ်ရပါတယ်။ဆာဗီးယားနိုင်ငံနဲ့ဘော့စနီးယားနိုင်ငံတို့ရဲ့လူမျိုးတုံ့တက်ဖြတ်မှုအပါအဝင်အရင်ကအမှုတွေနဲ့နိုင်ငံတကာဥပဒေတွေကိုအခြေခံပြီးတော့နိုင်ငံတကာတရားရုံး ICJ မှာနိုဝင်ဘာလ17ရက်နေ့ကဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့မြန်မာနိုင်ငံရဲ့အမှုရဲ့အနာဂတ်ကိုတုံ့တက်ရေးသားထားပါတယ်။မြန်မာနိုင်ငံရဲ့ရိုဟင်ဂျာပြည်ပခါကဂမ်ဘီယာနိုင်ငံအပေါ်မှာတိုက်ရိုက်တက်ရောက်မှုမရှိပေမဲ့လူမျိုးတုံ့တက်ဖြတ်မှုတားဆီးရေးသဘောတူစာချုပ်မှာနှစ်နိုင်ငံလုံးကလက်မှတ်ရေးထိုးထားတဲ့အတွက်ဂမ်ဘီယာကမြန်မာနိုင်ငံပေါ်တရားစွဲဆိုနိုင်တယ်လို့យီတာထားပါတယ်။လူမျိုးတုံ့တက်ဖြတ်မှုကိုကာကွယ်စုံစမ်းအဖြစ်ပေးဖို့မြန်မာနိုင်ငံဘက်ကပြက်ကွက်ခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ကဖော်ပြထားတဲ့အစီရင်ခံစာကလည်းဂမ်ဘီယာရဲ့တရားစွဲဆိုတဲ့အမှုကိုအထောက်အကူပြုနိုင်တယ်လို့យီတာထားပါတယ်။ဒါပေမဲ့လည်း ICJ ကဆုံးဖြတ်ချက်တစုံတရာချမှတ်လိုက်ရင်တောင်မှလူမျိုးတုံ့တက်ဖြတ်မှုမှာပါဝင်ပတ်သက်နေတဲ့မြန်မာအစိုးရနဲ့စစ်ဖက်နဲ့အရက်ဖက်စီးပွားရေးလုပ်ငန်းတွေအပေါ်မှာတိုက်ရိုက်တန်းခတ်ပိတ်ဆို့မှုတွေလုပ်နိုင်မှာမဟုတ်ဘူးလို့យီတာထားပါတယ်။ရိုဟင်ဂျာတွေမြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာပြန်လာနိုင်ရေးအတွက်လည်းအာမမခံနိုင်ဘူးလို့ဆိုပါတယ်။တကယ်လို့မြန်မာဘက်ကနင်နာချေးပေးဖို့ ICJ ကဆုံးဖြတ်ရင်တောင်မှတကယ်တမ်းပေးဖို့အတွက်မြန်မာစိုးရကိုဘလောက်တောင်ဖိအားပေးရမလဲဆိုရကမတိစမီးရမှုတွေရှိရစွာကိုထောက်ပြထားပါလေဒီလိုမီးရမှုတွေရှိနေတယ်ဆိုပေမဲ့လည်း ICJ ရဲ့ဆုံးဖြတ်ချက်ကမြန်မာအနေနဲ့အချက်မရှိဆက်ပြီးတော့ညှင်းဆုံနေရတွေကိုရပ်အောင်လုပ်နိုင်ပါပဲလို့យေတာထားတာကိုဖော်ပြပါရရှင်ရဲသားတွေပေါ်မှာမြန်မာစစ်တပ်ကတရားစွဲဆိုထားတဲ့အမှုတွေကိုရုတ်သိမ်းပေးဖို့အရက်ဖက်အဖွဲ့အစည်း130ကတောင်းဆိုဆိုတဲ့ခေါင်းစဉ်နဲ့စောစောထွေးက ARD သတင်းမှရေးသားထားတဲ့ဆောင်းပါးကို globalvoices.org မှာဖတ်ရပါတယ်။ထင်ရှားနေရှိနေတယောက်၊ကြပြဆရာတယောက်နဲ့စစ်ဘုံဟောင်းတယောက်တို့ဟာဥပဒေပြင်စည်ရင်းနဲ့ပတ်သက်တဲ့စကားဝိုင်းမှာမြန်မာစစ်တပ်အပေါ်အတည်ပြုဖြစ်တဲ့ဆွဲဆွဲခြင်းနဲ့မြန်မာစစ်တပ်ကတရားစွဲဆိုထားတဲ့အမှုတွေကိုရုတ်သိမ်းပေးဖို့အရက်ဖက်အဖွဲ့အစည်း130ပါဝင်တဲ့ညွန်ပေါင်းအဖွဲ့ကတောင်းဆိုထားတယ်လို့យေတာထားပါတယ်။သူတို့၃ယောက်ဟာငင်းငန်းစွာစုဝေးခွဲဥပဒေကိုလည်းချုပ်ပေါက်တည်းဆွဲအမှုနဲ့လည်းတက်မတော်ရဲ့တရားစွဲဆိုခြင်းကိုခံရရလို့ဖော်ပြထားပါတယ်။အခြေခံဥပဒေကိုပြင်ဆင်ရေးလွှတ်တော်ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ပြည်သူတိုင်းဟာကိုယ်ပိုင်အတွေးကိုယ်ပိုင်ထင်မြင်ချက်တွေကိုပြောနိုင်တဲ့အခွင့်အရေးရှိတယ်ဆိုပြီးတော့လေသမားအရေးတက်ကြလှုပ်ရှားသူဦးစော်ရင်ရဲ့ပြောဆိုချက်ကိုလည်းကိုကဖော်ပြထားပါတယ်။2019ခုနှစ်ကုန်ပိုင်းအချိန်မှာအရသား89ရောက်အပေါ်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့တက်ဘရော့ကဆွဲဆိုထားတဲ့အမှုက33ခုရှိသွားပြီဖြစ်တဲ့အကြောင်းလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ခွင့်အခွင့်အရေးဆိုင်ရာတက်ကြွလှုပ်ရှားသူမောင်ဆောင်ခါကဆောင်းမရှင်ကိုပြောပြထားတာကိုကိုကဖော်ပြထားပါတယ်။ငင်းချင်းကြီးနဲ့ပြည်နယ်တင်းမြတ်ရေးလမ်းစဉ်ကိုရှောက်လန်းဖို့ကမြန်မာနိုင်ငံအတွက်အဓိကအရေးကြီးတဲ့ကိစ္စဖြစ်နေပြီးတော့ဒီလိုရဲသားတွေပေါ်မှာဆွဲဆိုထားတဲ့အမှုတွေကိုရုတ်သိမ်းပေးဖို့တက်မရော့ကိုတောင်းဆိုထားတဲ့နိုဝင်ဘာလ4ရက်နေ့ကကြေညာချက်မှာထုတ်ဖော်ရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့တနေ့တနေ့ကနေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာဘတ်တော်ရှိမြတ်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တဲ့ဗိုလ်တုံးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိဆက်လက်တင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to beta 3240 48တို့အပြင် line meter 190 kHz 1595ကပါတိုးချက်ထုတ်လွှင့်နေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလိုကြားကြရပါမယ်။ဆက်ရခါကျ
ကျွန်တော်ကလို့ရတိုင်းမဆွဲပဲဒီမော်ဒီကဖြစ်ဖြစ်အမြင်ပေါ့နော်ဒီအမြင်နဲ့တခြားရှိတော့အကြည့်ရကျွန်တော်ဆွဲပြေရှိတော့
ပြေစကောမကြခင်နှဆင်ကြရမှာပါအခုတော့အရင်ဆုံးကိုသားညံကိုတင်ဆက်တဲ့တိုက်ရိုက်လေလိုင်းအစီအစဉ်မှာနိုင်ငံတကာဖိအားနဲ့မြန်မာနိုင်ငံရဲ့တုံ့ပြန်ချက်တွေပေါ်ဆွေးနွေးထားတာတွေကိုနှဆင်ကြရပါမယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရက်လီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံတကာဖိအားနဲ့မြန်မာရဲ့တုံ့ပြန်မှုပါမြန်မာနိုင်ငံရဲ့လူခွင့်မှတ်တမ်းတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဖိအားတွေဟာပြောရမယ်ဆိုရင်တော့မကြုံစဘူးအောင်ပဲအခုနှစ်ပိုင်းထဲမှာမြင့်တက်လာပါတယ်ဒီအပေါ်မှာမြန်မာအစိုးရရဲ့တုံ့ပြန်ချက်နဲ့တန်တမာရေးဆွတ်ဆောက်မှုတွေဟာစီလျော်မှန်ကန်မှုလုံလောက်မှုရှိပါရဲ့လားအခုကျွန်တော်တို့ဆွေးနွေးသုံးသပ်သွားကြမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုလို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူသားညမှုစီဖွဲ့ချုပ်ကပါဒီမင်္ဂလာတုံမြို့နယ်ပြည်သူ့တော်ကုစလေဦးအောင်နိုင်ဝင်းလေးလိုင်းပေါ်မှာရှိပါတယ်နောက်တူကတော့ဒီကုသက်ဆွေမှာကုသက်ဆွေကတော့လူမှုသာဟာစရာဖြစ်ဒီအဖွဲ့ဒီတက်ကြွလူခွင့်တက်ကြွလှူရှားသူတွေဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကွန်လိုင်းဝင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကွန်လိုင်းဝင်းကြားပါရည်လား
ဟုတ်ကဲ့
ဟုတ်ကဲ့ကွန်လိုင်းဝင်းကခုနကကျွန်တော်ပြောသလိုပါအခုမြန်မာနိုင်ငံနဲ့ပတ်သက်လို့ဖီအားတွေပြောရမယ်ဆိုတော့ကုလသမဂ္ဂ level မှာပါ ICC ICJ Argentina မှာတရားစွဲတယ်အဲ့တော့ဒီလိုမျိုးနိုင်ငံတကာ PR တွေပြောရမယ်ဆိုရင်တော့အရေးယူဖို့အထိခေါင်းဆောင်တွေကိုအရေးယူဖို့အထိကိုပြင်းထန်တဲ့ PR တွေတော်များကြုံနေရပါတယ်ဒီပေါ်မှာလက်ရှိမြန်မာနိုင်ငံရဲ့တုံ့ပြန်ချက်မြန်မာတရမန်ရေးဆန့်ဆောင်ချက်ဒီပေါ်မှာကွန်လိုင်းဝေးရဲ့သုံးသပ်ချက်အရင်ဆုံးသိကြပါတယ်ခင်ဗ
ျဒီခရီးဆွဲဖို့လောက်တာကပေါ့နော်ကျွန်တော်တို့သိထားတဲ့လောက်ကတော့လူခွင့်ရေးချိုးဖောက်တယ်ဆိုပြီးတော့စပါကျော်သွားတဲ့ပုံစံတွေခုံရုံးဒီမှာဆွဲဖို့လုပ်တဲ့ခေတ်ပါအဲ့တော့ဒါကိုကျွန်တော်တို့ဒီဘက်မှာတော့အစိုးရဘက်ကနေပြီးတော့အထောက်အချာအနာကိုရှိခိုက်တယ်နောက်တစ်ခါကျတော့မြန်မာတပီလုံးကပြည်သူတွေဟိုဆွဲတယ်ဆိုတဲ့ပုံစံမျိုးဒီဘက်မှာဝါဒဖြန့်ဖို့လုပ်နေတယ်ပေါ့နော်အဲကျွန်တော်တို့ကြည့်တော့ပေါ့အဲ့တော့ကျွန်တော်တို့ကလေ့လာကြည့်တဲ့အခါကျတော့ဒါဒီလူခွင့်ချိုးဖောက်တဲ့လူတွေကိုသူတယောက်ချင်းပြစ်မှတ်ထားပြီးဆွဲတာဖြစ်တယ်အဲဖြစ်တဲ့အတွက်ကြောင့်မလို့တိုင်းနိုင်ငံလုံးနဲ့ဟိုပတ်သက်တာမျိုးလူကြီးတန်း90လုံးအစွဲခံတဲ့ကိစ္စမျိုးဘူးအဲ့တော့လူခွင့်ချိုးဖောက်တဲ့လူတွေကမိမိမျိုးဝါဖြစ်တယ်ဆိုတာလည်းဒီအကြံကတရားရုံးနေရာနေပြီးတော့ဆုံးဖြတ်ထားတာတော့မရှိသေးဘူးเนาะအခုမှစပြီးတော့ဆုံးဖြတ်နေတယ်အဲ့တော့သက်ဆိုင်ရာပုဂ္ဂိုလ်တွေတော့ဟိုအဲ့ရုံးမှာသွားပြီးတော့ဖြည့်ရှင်းနေတယ်တနိုင်ငံလုံးကတော့ဟိုဆွဲပြီးတော့မဆက်တင်ဘူးပေါ့เนาะဘာကြောင့်လဲဆိုကျွန်တော်တိုင်းပြည်ကဒီလိုလူခွင့်ချိုးဖောက်မှုရှိတဲ့ခေါင်းဆောင်တွေကြောင့်ဒါအနစ်နာခဲ့တာဖြစ်တဲ့ဆိုတော့ဒီအချိန်မှာတော့အဲ့ဒီသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတကယ်လို့ဆွဆွဲမှုမှာပါလာခဲ့တော့ခုံရုံးနေမှာအဲ့တော့ဖြည့်ရှင်းပြနေပေါ့ဒါတော့ကျွန်တော်တို့အဲ့လိုမြင်ပါ
ဟုတ်ကဲ့ဒီမှာတစ်ချက်တစ်ခုကျွန်တော်ထပ်မိချင်တာကုလသမဂ္ဂထရီနီလာကန်တတိယကော်မတီကနေပြီးတော့ပြီးခဲ့တဲ့လောကသူတို့ဆုံးဖြတ်ချက်ထွက်ပါလေမြန်မာနိုင်ငံမှာဒီအဓိကကြီးဝန်ကြီးလူနေစုနဲ့ပတ်သက်ပြီးတော့မြို့ဟိုဒီလူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့ပေါ့ဒီချိန်ထဲမှာပဲဒီလူခွင့်ဆွဆွဲချက်တွေကမပြောရမဆိုတော့တိုင်းပြည်ခေါင်းဆောင်တွေအတူအပြစ်ဒီတက်မလို့ကာဝေးစုချုပ်ပါပါတယ်နောက်ပိုင်းမှာဒွန်ဆန်းစုကြည်ကိုလည်းပါပါတယ်အဲ့လိုတိုင်းပြည်ခေါင်းဆောင်တွေကိုပြစ်မှတ်ထားပြီးတော့ဆွဲတဲ့ကိစ္စဖြစ်နေပါတယ်အဲ့တော့ဒီပေါ်မှာမြန်မာတနမန်ဒီမြန်မာနိုင်ငံကြီးဌာနရဲ့တုံ့ပြန်ချက်တွေရှိပါတယ်ဆိုတော့ကဒီအဖြစ်ပြက်တွေကိုအလွန်ကျူးပုံဖော်နေတယ်ဆိုပြီးတော့သူဘက်ကလက်မခံနိုင်ဘူးဆိုပြီးတော့မြန်မာနိုင်ငံဘက်ကနိုင်ငံကြီးဌာနကနေပြီးတော့ပြင်းထန်တုံ့ပြန်တာတွေလည်းရှိပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံဘက်ကတုံ့ပြန်ချက်နဲ့ပတ်သက်လို့ကော်အွန်လိုင်းကိုအမြင်သိကြပါတယ
်အဲမြန်မာနိုင်ငံတော့ဆွမ်းနာကျွန်တော်ပြောတူလေကျွန်တော်တို့စားတဲ့ဖြစ်တဲ့ဖြစ်စဉ်ပါကျွန်တော်တို့ကလူတို့ကိုကြားပြတဲ့လူကြောက်ဖြစ်တဲ့အတွက်အဲကျွန်တော်တို့ပြည်သူလူထုကကျွန်တော်တို့မြန်မာလူမျိုးအကြောင်းတွေလည်းသိပါတယ်ဟုတ်လားကျွန်တော်တို့တမန်ပြည်သူလူထုကအမှန်တမ်းမှာအဲဒီအောင်တဲ့အောင်ချစ်ချစ်ပြင်လို့တဲ့တော့လူမျိုးကြီးခွဲကြတာတွေပါလိမ့်ရှိဘူး။ဟုတ်လားသူတို့ရဲ့အမြင်အကူကြီးတယ်။ဒါကျွန်တော်တို့တာမန်ပြည်သူတွေရဲ့အခံစားချက်ပေါ့နေလူပါ။အဲ့တော့ဖြစ်ပျက်ခဲ့တဲ့ကိစ္စတွေမှာလည်းကျွန်တော်တို့ဟိုအများစုသောမြန်မာပြည်သူတွေကသွားပြီးတော့ဟုတ်လားမီးရှို့တာတို့လူတက်တာတို့လုပ်တာမှမဟုတ်တာ။သူတို့ကကျူးလွန်တဲ့ကိစ္စပဲအမိန့်ပေးတဲ့လူတွေကကျူးလွန်တဲ့ကိစ္စ။အခုဖြစ်လာတဲ့အခါကျတော့မှဟုတ်လားကျွန်တော်တို့ဒီဘက်ကတုံ့ပြန်နေတဲ့ပုံစံကတက်ဆိုင်ရာတာဝန်ရှိတဲ့လူတွေထုတ်မပေးနိုင်တဲ့ တနိုင်ငံလုံးနဲ့ဆိုင်တဲ့မင်းတို့နဲ့လည်းအကုန်ပတ်သက်တဲ့တန်း90ကျော်သူပြည်သူလူနဲ့ပတ်သက်တဲ့ဆိုတဲ့ပုံစံမျိုးကျွန်တော်တို့ပြည်သူလူထုကိုပြန်ပြီးတော့သတင်းပြန်နေတာပေါ့ဒါပေမဲ့ပြည်သူလူထုကလုံးဝပါမလာဘူးဒီကွဲမှာတော့ကျွန်တော်မြင်တော့တော့ဘယ်သူမှတရားကိုဝင်ပြီးတော့ဟိုဒီကတားခုတ်ရလက်ဝင်ရှိုးတဲ့အလုပ်မျိုးမလုပ်ချင်ကြဘူးအဲ့တော့ပြည်သူလူထုကတော့အနေချင်းစာဝန်နေရင်းနဲ့ပဲအဲဂျုံနဲ့ခြာလေလိုက်နေတယ်ပေါ့နော်အဲ့ဒါဒါပေမဲ့အစိုးရပိုင်းကအဲတုံ့ပြန်နေတဲ့ပုံစံကသူကနိုင်ငံတကာကိုတုံ့ပြန်နေတာမဟုတ်ဘူးကြာဘူးကသူကပြည်သူကိုပြန်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့သတင်းစကားပြောဖို့လုပ်နေတာအဲမြန်မာနိုင်ငံအစိုးရရအမြဲတမ်းအိုက်တိုင်းပဲသူကနိုင်ငံသားကိုအလောက်ကြီးမဆိုင်ဘဲနိုင်ငံသားအသားချက်မာတယ်မြန်မာနိုင်ငံနဲ့ဥပဒေပြောမဖမ်းဘူးဆိုတော့သူကတိနေခါကျတော့ဒီပြည်သူလူထုကြားထဲမှာပဲဒါရီယာဟိုပြန်အောင်ပေါ့နော်သူတို့ကအတိုင်းပြည်ကိုကာကွယ်နေတဲ့လူတွေဖြစ်တယ်အဲသူတို့နိုင်ငံတကာဆွဆွနေတယ်သူတို့တိတ်ခါလေးအကြည့်ပဲကြတာကိုပြန်ကာဖို့ပဲလုပ်တယ်ဟိုအများကြီးထားသလိုနိုင်ငံတကာဟိုတန်တမာကြီးရရတုံ့ပြန်ဘူးဒီမှာအစိုးရအဆက်ဆက်ကဘယ်တော့မှမကြိုးစားခဲ့ဘူးပေါ့ဒါလက်ရှိဖြစ်နေတဲ့အခြေအနေသူအခုပြောနေတဲ့ဟာတွေအကုန်လုံးကလေဒီပြည်တွင်းကိုပြောနေတာပြည်ပကိုပြောနေတာမဟုတ်ဘူးတော့ရင်ဆိုင်ချေရှင်းဖို့လေအဲ့လောက်စိတ်ဝင်စားဘူးဘာကြောင့်လဲဆိုတော့ဘာကြောင့်စိတ်ဝင်စားလဲဆိုတော့ဒီနိုင်ငံတကာတက်တရမြန်မာနိုင်ငံလေးကိုဝင်ဖမ်းမှာမဟုတ်ဘူးဆိုတော့အပိုင်တည်နေတာရှေ့အတွေ့အကြုံတွေရအဲ့တော့သူစိတ်ဖြစ်နေတာ
ဟုတ်ကဲ့အဲ့တော့သူတို့ဘက်ကနိုင်ငံသားကြီးဌာနတွေဘာကိုပြောသမျှကတကယ်တမ်းမြန်မာလူထုကိုပေးနေတဲ့ message လို့ကောင်းလံဝဲဆိုလို့နေရလား
ဟုတ်ပါတယ်ဟုတ်ပါတယ်ညီမအပြည့်သူကိုပဲသူကပြောနေတာပြောချင်တာရည်ရွယ်ချင်းတွေ
ဟုတ်ကဲ့
နိုင်ငံတကာတန်တမတ်တွေတာမတ်တွေလာတယ်ဆိုလို့ရှိရင်လည်းအတိအမှတ်ပြုခံရတယ်ပေါ့အဲနိုင်ငံတကာကသူတို့အတိအမှတ်ပြုနေတယ်အခုဒုတိယကြီးအရလို့တရားဆွဲလိုက်တဲ့ကိစ္စကပြည်တွင်းမှာတော်တော်သတင်းပြန့်သွားတဲ့အခါကျတော့အဲဒါမဟုတ်ဘူးဆိုတာကိုပြန်ဖြေရှင်းတာပြည်သူပဲပြန်ဖြေရှင်းနေတာ
ကော်လန်ဝင်လီလန်မော်မှာခဏလေးပြပအောင်ခင်ဗျာကျွန်တော်ကုသက်ဆွေဝင်ဖိတ်ခေါ်ကြပါလေလူခွင့်တက်ကြလို့ရှာသူကုသက်ဆွေဝင်ခုနကကော်လန်ဝင်ဆွေးနွေးသွားတယ်ကြားမိမှာပါအခုဖြစ်နေတဲ့ဒီလူခွင့်ချိုးဖောက်မှုနေတဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေပေါ်မှာမြန်မာနိုင်ငံရဲ့တုံ့ပြန်ချက်ကိုသက်ဆွေရဲ့အမြင်အရင်ဆုံးသိကြပါတယ
်။ဟုတ်ကဲ့ဒီကိုရီးယားကပြောပြတဲ့ဟာမျိုးကျွန်တော်ဒီလက်ထံနဲ့ပေါ်လာရှိရခြင်းဒီအစိုးရကဒီကက်ပနာကိုဖြည့်ရှင်းမှုကြိုးစားမှုမဟုတ်ဘဲနဲ့ဒီတိုးလို့တာမှန်ပါတယ်ဆိုရမျိုးဒီပြည်တွင်းကနေထောက်ခံမှုပြန်ယူတဲ့ပုံစံမျိုးပဲလုပ်နေတာမျိုးတွေပေါ်ဆက်တိုက်ပေါ့။အထူးသဖြင့်ဒီကက်ပနာကိုဖြည့်လာပြီးတော့တွေကဒီကော်မရှင်ကြီးအမျိုးမျိုးဖွဲ့ရေပေါ့နော်ဒီနိုင်ငံတကာကော်မရှင်ကြီးကိုလက်မခံဘူးနိုင်ငံတကာကနေပြီးတော့ဒါမျိုးပုံစံကိုကိုယ်စားလှယ်ကြီးလက်မခံရဘူးအဲ့ဒါအစားဒီပြည်ပမှာပဲကိုယ်ပိုင်ဒီကော်မရှင်ကြီးဖွဲ့ဖွဲ့ပြီးတော့ဒီစစ်ဆေးရေးစုံစမ်းရေးဆိုတာမျိုးလုပ်တယ်တိုးတိုးစုံစမ်းစစ်ဆေးကော်မရှင်ကြီးရဲ့ဒီဟိုတကယ်တမ်းပြဿနာတွေရဲ့ရင်းမြစ်ကိုရှာတာမျိုးမဟုတ်ခဲ့တဲ့ဒီစုံစမ်းစစ်ဆေးရေးကော်မရှင်နာမည်ခံပြီးတော့ဒီဟိုအဖိုးရလုပ်ခဲ့တဲ့ဟာဒီစစ်တပ်လုပ်ခဲ့တဲ့ဟာကဒီတော့အပြည့်မရှိပါဘူးဆိုတဲ့ပုံစံမျိုးနဲ့ဒီကာပြီးတော့ဒီကျော်လုတ်ခဲ့တဲ့ပုံစံမျိုးကျွန်တော်အများကြီးတွေးခဲ့ရတယ်ပေါ့။အဲဒီဟာတွေတက်တာကိုကြီးတွေရဲ့ကိစ္စပေါ့။အဲတော့တကယ်တမ်းဒီစုံစမ်းစစ်ဆေးကော်မရှင်တွေဒီနိုင်ငံတကာကိုကြီးတွေကကျွန်တော်ပြောဝင်ခဲ့မယ်။ဒီမှာဒီနိုင်ငံကနေကြတာမူလဆိုင်မှာပြုလုပ်ဆောင်ရွက်ဖြစ်နေရှိလို့ရှိရင်အခုလိုမျိုးကျွန်တော်ဒီနိုင်ငံတကာခုံရုံးတွေပုံမှာရောက်ရတဲ့အဖြစ်ဖြစ်မဖြစ်နိုင်ဘူး။တကယ်တမ်းအဲတော့ဒီကျွန်တော်တို့ဒီဟိုနိုင်ငံတကာနဲ့စာဖြစ်လာကြတဲ့ကျွန်တော်တင်နာရဲ့လောက်တာပေါ့။ညီငယ်တဲ့ကိစ္စတွေတော့ကြောက်ဒီဒီလိုမျိုးတက်ဖက်ကြမျိုးမရှိပါဘူးပြီးတော့ဒီအကျန်းတက်ကြမျိုးမရှိပါဘူးလူတွေတက်ကြမျိုးမရှိပါဘူးဆိုတော့ဒီတောက်လျှောက်ငင်းငယ်ငင်းငယ်ငင်းငယ်တဲ့ကိစ္စကကျွန်တော်တို့ကဒီတိုင်းပြည်တော်ကိုတကယ်ပုံရိပ်ချက်တဲဖြစ်စီတဲ့အနေအထားဖြစ်တယ်ပေါ့နော်အခုဆိုလို့ရှိရင်ကျွန်တော်တို့ကတိုင်းပြည်မှာဒီဟိုအခြေဒီပြီးခဲ့တဲ့ဒီနေ့မှာဆိုလို့ရှိရင်တုံးခုပဲဖြစ်ခဲ့တာတခုက ICJ ကိစ္စ ICJ ဆိုလို့ရှိရင်ဒါဒီနိုင်ငံတကာနိုင်ငံကနေပြီးတော့နောက်ထပ်နိုင်ငံကဖျားဆွေးတဲ့ process နဲ့ကျွန်တော်မြန်မာနိုင်ငံကပြည်နိုင်ငံကနေပြီးတော့ဖျားဆွေးတဲ့ဟာဖြစ်လာတယ်ဒါကျွန်တော်နိုင်ငံကိုကြိုက်တရားဆွေး state ကို state ကနေ state ကိုပြန်တရားဆွေးတဲ့ပုံစံဖြစ်လာတယ်အဲ့တော့ဒီ state အကုန်လုံးက state နဲ့ state နဲ့တက်ဆိုင်နေတဲ့အကုန်လုံးကနေကျွန်တော်တို့တာဝန်ခံမှာဖြစ်လာတဲ့အခါကျပြည်သူတွေလည်းပါမှာပဲဒါကတော့ဒီသူ technically ပါနေမှာဖြစ်နေတယ်အဲ့လိုပဲဒီ state ကိုတာဝန်ခံတဲ့ဒီ head of the state ကအကုန်လုံးကလည်းတာဝန်ခံမှာဖြစ်နေတယ်ဒါကတခု ICC နဲ့ပတ်သက်လို့ရှိရင်ဒီလိုဒီ ICC process ကြာလေအခုကျွန်တော်တို့စုံစမ်းစစ်ဆေးရေးကိုရုပ်ဖို့အတွက်ဆိုတာမျိုးပြန်ဆနေကြတာမျိုးရှိတယ်အဲ ICC process ကတော့ဒီလူတွေကိုပုံပြီး target ထား state ကိုတော့အမြင်မဟုတ်ပဲကျွန်တော်ဒီလူပြောက်ချင်းစီကိုဒီ perpetrator ပြောက်ချင်းစီကိုပုံပြီး target ထားတဲ့ပုံစံမျိုးချုပ်နေတဲ့လူတွေပြောက်ချင်းစီကို target ထားတဲ့ပုံစံမျိုးလည်းဒါမျိုးရှိတယ်အဲလိုပဲဆက်ပြီးတော့ဒီကျွန်တော်တို့ဒီပြည်ပြည်ရဲ့ပါဆုံးရှာဖြစ်တော့ဆိုလို့ရှိရင်ဒီပထမဆုံးနဲ့ပြောလို့ရမယ့်ကိစ္စကဒီဒီဟိုအမအင်္ဂလန်မှာအစီအစိုက်တဲ့ဒီအခွင့်အရေးနေပြီးတော့ပေါင်းပြီးတော့ဒီကျွန်တော်တို့ဒီဟို State Councilor ကအပါအဝင်ဒီ Committee and Chief ကအပါအဝင်ဒီလူတွေကဆရာဆွေးကြရမှာဒီလိုစော်စဲစုကြည့်ပါမယ်ဒီကကလေးလူမျိုးလည်းပါမယ်ဒီလူတွေအကုန်လုံးဒီဟိုတိုင်းပြည်ရဲ့အဲ့ဒီလိုမှတရားစွဲတဲ့ကိစ္စမျိုးဖြစ်လာတယ်ပေါ့။ဒါဆိုရင်ကျွန်တော်တို့ကပထမဦးဆုံးနဲ့ပြောရရမယ်။ဒါကျွန်တော်တို့ကဒီပုံကိုသူ့ရဲ့ဒီတော်ဆဲမှုကြီးတဲ့ပုံကိုဒါမျိုးတရားဥပဒေကြမ်းကြောင်းကစတင်လုပ်တဲ့ဟာမျိုးဖြစ်လာတယ်။အဲ့တော့ဒ ကိုယ်ကကြာအစောကလေးကနိုင်ငံတကာနဲ့ကျွန်တော်ပြည်ပေါင်းဆောင်ရွက်တဲ့ဟာလူဒုက္ခနဲ့လို့ရှိရင်တိုင်းပြည်ကကျွန်တော်ကြောက်တိစ္ဆာကြစရာမရှိဘူး၊တိနာစရာမရှိဘူးပေါ့အခုကကြတော့ဒီငင်းခဲ့တဲ့ကိစ္စကျွန်တော်တို့ရဒီဟိုဟာလူတွေမတားခဲ့ဘူးမဟုတ်ဘူးဒီစားစားဆိုတဲ့သူတွေအကုန်လုံးကကြံစည်ပါလေဆိုတော့မှန်တယ်လူတစ်ခုကဒီကြံစည်ကိုကျူးလွန်လိုက်တာမှန်တယ်သို့တော့ကျွန်တော်တို့အများကြီးကဖိတ်ဆိတ်နေတာအဲ့ကိုရှိမှဖြစ်သွားတယ်မတရားမှုတစ်ခုလုံးကိုကျွန်တော်တို့ကမြင်ရတာနဲ့ကစက်တိတ်ပြီးတော့ဖိတ်ဆိတ်နေကြတဲ့အတွက်ကြောင့်မလို့လူခွေစီတစ်ခုလုံးမှာကျွန်တော်တို့တာဝန်ခံရမယ့်ကြံစည်ဖြစ်သွားတယ်ဆိုတဲ့လူကလူတစ်ခုလည်းလက်ကြဒါနဲ့အဲ့လူတစ်ခုကမတရားမှုကိုကျွန်တော်တို့ကဘယ်သူမှမတားခဲ့ဘူးအဲ့တော့ဒီနိုင်ငံကိုဒီလက်ရှိမှာ MNB ကျမ်းမာဒီနိုင်ငံရေးတိုင်းမှာလုပ်နေကြတဲ့ခေါင်းဆောင်တွေတတိယဒီမတရားမှုတွေပတ်သက်ပြီးတော့မပြောခဲ့ဘူး။အဲလိုပဲကျွန်တော်ပြည်ရေးရတာနေပြီးတော့ကျွန်တော်ဒီမတရားမှုတွေကျွန်တော်ပြည်နဲ့မပြောခဲ့ဘူး။ဒါမကြားခဲ့ဘူး။အဲ့ခါကျတော့ရုပ်ခဲ့တဲ့ဒီကြက်ကပို့ပြီးတော့လုတ်တာတိုင်တာဖြစ်ပြီးတော့အခုကြီးပို့ရတော့သူတို့လက်ရှိတမျိုးစီပေးရတယ်လို့ကျွန်တော်ဖြစ်သွားရတဲ့ကတည
်း
က။အဲ့တော့ဒါမျိုးအခုအချိန်ဒီမှာကျွန်တော်တို့ကဆက်ပြီးတော့ဆက်ပြီးညင်းနေလို့မဟုတ်ဘူးလို့ရှိတယ်။အခုကျွန်တော်များလေကတော့ ICJ မှာကျွန်တော်ရှိတာဆယ်ရင်းနေဆိုလို့ရှိရင်ဒီတရားဟာဆယ်ရင်းစားပြီ။ဘာမလို့ပြတာကျန်ပြည်နိုင်ငံကိုဆက်ပြီးတော့ကြားနာလုပ်မယ်ဒုတိယကြက်ကမြန်မာနိုင်ငံကိုကျန်ပြည်ကြားနာမယ်ပြည်ရွေးရှင်ကျန်ပြည်ရောကျန်ပြည်ကြားနာမယ်ဆိုတော့တို့ဒီဟိုတန်ကြီးတွေလည်းထွက်လာပြီအဲ့တော့အဲ့မှာကျွန်တော်ကဖြတ်သွားပြီးတော့နည်းနေဦးမယ်ဆိုလို့ရှိရင်အပူကြီးကတနာတက်ဖို့ရှိနေတယ်အဲ့ဒီနိုင်ငံတကာကဒီပြီးခဲ့တဲ့နှစ်နှစ်လုံးလုံးမှာဘာလုပ်နေကြလဲဆိုတော့ documentation လုပ်နေတာဒီဖြစ်ခဲ့တဲ့ဖြစ်စဉ်တွေအကုန်လုံးအသေးစိတ်တက်တင်နေတယ်ကွာထောက်ထားနေတယ်ကွာအကုန်လုံးကိုရှုပြီးတော့ဒီလက်ရှိတိတ်ကြီးနည်းနေရမှာမဟုတ်ဘူးသူတို့မှာတက်တင်ထောက်ထားအကုန်ခိုင်မှာရှိတယ်အဲ့တော့ဒီဟာတွေနဲ့ဒီပြောလာဖြစ်တဲ့အခါကျွန်တော်တို့ကဘာလဲပြင်နေတာလဲအဲ့တော့ဒီဟိုအခုကျွန်တော်တို့ဒီ UN ရုံးမှာကြွားပြီးတော့ဒီပြောနေဆိုလို့မျိုးကျွန်တော်တို့ဒါမဟုတ်ပါဘူးဒါရမဆန်နိုင်ဘူးပြောရလို့ဘယ်လိုလုပ်တော့တကယ်လဲကျွန်တော်မှတကယ်ဒီမိုးမိုးအတွက်ကိုဘယ်လိုမျိုးတကယ်လုံလောက်ပြီးအဆောက်အထားတွေများရှိနေလို့လဲဆိုတာမျိုးဟိုဟာကြောက်ခဲကြမှာတကယ်ဟာရှိနေတယ်အဲ့တော့ဘယ်လိုမျိုးတူပေါင်းဆောင်ရွက်မှာလဲဒီဖြစ်နေတဲ့ကိစ္စကြီးတခုလုံးကျွန်တော်တို့ကသူရေကြာရမဆန်နေတဲ့ဒီမျက်စိတိတ်ကြီးငင်းနေလို့မျိုးဆိုလို့ရှိရင်တိုင်းပြည်ချင်းကဒီတဲ့ပူဆိုးမှုပဲရှိတော့မှာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တော်ရှင်တချို့လီလိုင်းပေါ်ရောက်လာလို့ပါအာပေနယ်ဆင်းပြီးတဲ့ကွန်လိုင်းဝင်တဲ့ကုသဆွေလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်အရင်ဆုံးကုဖင်လန်နိုင်ငံကကုညင်းညာဖြစ်ခေါ်ချင်ပါတယ်ခင်ဗျာကုညင်းညာဆွေးမင်းများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆွေးနွေးသွားတဲ့လူတွေကသလုံးကောင်းပါတယ်ကျွန်တော်သိချင်တဲ့ကိစ္စတစ်ခုကကိုအွန်လိုင်းဝင်လို့ကျွန်တော်မေးချင်ပါတယ်အဓိကကကျွန်တော်တို့နိုင်ငံတွေမှာနိုင်ငံတကာရဲ့ဟိုစံချိန်စံညွှန်းတွေပဲဖြစ်ဖြစ်ပေါ့နိုင်ငံသားရဲ့ဝင်ကြီးကကျွန်တော်တို့နိုင်ငံမှာလူခွင့်ရေးချိုးဖောက်သည်ဖြစ်ဖြစ်မချိုးဖောက်သည်ဖြစ်ဖြစ်ခတ်ပြီးတော့ရှင်းရတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာနိုင်ငံသားရေးဝန်ကြီးရှိလားမရှိလားလဲကျွန်တော်မသိပါဘူးတော့ဇာတုတော့ရှိပါတယ်ထို့တော့နိုင်ငံသားရေးဝန်ကြီးဌာနကိုဘာဖြစ်လို့လွတ်တော်ကိုယ်စားလှယ်တွေကမေးခွန်းမထုတ်တာလဲပေါ့ဘယ်တော့ထွက်ရှင်းမှာလဲဘယ်သူထွက်ရှင်းမှာလဲဘာဖြစ်တာလဲဟုတ်ရင်ဟုတ်တယ်ညင်းလဲညင်းပေါ့ဒါဒိန်လဲဒိန်နဲ့မနေလဲမနေဘူးပေါ့ဘာဖြစ်လို့ဒီလိုလွတ်တော်ကိုယ်စားလှယ်တွေကလွတ်တော်ထဲမှာဒီနိုင်ငံသားရေးဝန်ကြီးဘာလုပ်နေလဲဘာဖြစ်လို့ထွက်မရှင်းလဲဆိုတော့မေးခွန်းမထုတ်တာလဲပေါ့ဘာဖြစ်လို့ဆိုတော့အခုက NLD အစိုးရဖြစ်နေတဲ့အတွက်ကျွန်တော်ကမေးခွန်းမေးတာပါကျေးဇူးများကြည့်ပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်စံနဲ့တော်ရှင်အလှည့်မရောက်ခင်မှာကျွန်တော်ကိုအွန်လိုင်းဝို့ပဲကုညင်းညမ်းပြီးတဲ့မိကုံးလေးကိုအွန်လိုင်းဝို့ဖြစ်တိုင်းတော့ဖြစ်ပြီးပါခင်ဗျာ
ဒါတော့အလုံးသိတဲ့ကိစ္စပဲကျွန်တော်တို့ကလည်းဒီ2015ခုနှစ်မှာကျွန်တော်တို့ရုပ်သတ္တိဘုံကြီးဖွဲ့ချုပ်ရေကောက်ကဝင်တဲ့အခါမှာကျွန်တော်တို့ဒါအားတိုင်းဒီတော့ဖြစ်တဲ့ကိစ္စယူတဲ့ဟိုသိနေတဲ့ကိစ္စဟာဟိုတော်လိုင်းရေးတည့်ရလို့မျိုးကျွန်တော်တို့အားနာစစ်အားနာရှင်စနစ်ချုပ်နေစီရမယ်အဲဒီဘုံကြီးဆုံးကားစီရမယ်ပြီးတော့ကျွန်တော်တို့ကအဲနိုင်ငံကောင်းတော်ဖြစ်တဲ့ဒီဒီလူလူကောင်းတော်ဖြစ်တဲ့တောင်သားစုကြီးရဲ့ဥဆောင်အောင်ပါကျွန်တော်တို့လိုက်ခဲ့တယ်။ဒါအားလုံးအကုန်လုံးတိုင်းပြည်တော်အုံတဲ့နိုင်ငံသားလူတွေပါကြတယ်ခေါင်းတော်မဲပြန်လာပြီးတော့ပြည်တယ်အဲ့လိုမျိုးတိုင်ခဲ့တဲ့အခါကျတော့ဒီကျွန်တော်တို့တွတ်တော်ကိုယ်စားလှယ်ဒီမှာအထူးသဖြင့်အာဏာရပါတီရဲ့ကျွန်တော်တို့ NLD တွတ်တော်ကိုယ်စားလှယ်ဒီမှာကျွန်တော်တို့ဒီတော်လှန်ရေးလုပ်တဲ့အာဏာရှင်စနစ်ဆက်အာဏာရှင်စနစ်ချုပ်ငြိမ်းနေတဲ့တော်လှန်ရေးကိုလုပ်တဲ့အားကိုကျွန်တော်တို့အကြဆုံးမသွားစေချင်အဲ့တော့ဒီမှာအပားယုံနေအများကြီးဖြစ်လာပြီအခုစနေကနိုင်ငံတကာတရားဆိုဒီလိုပြဿနာတွေဖြစ်လာတဲ့အခါမှာလေအခုစလေအများစုကခုချင်းချားတယ်ဟိုဒီညစ်ခက်စကားနဲ့ပြောဆက်ကြောင်းတော်နိုင်ရေးပေါ့ဒါကြီးကိုကျွန်တော်ကမဆုံးရှုံးသိခြင်းအဲ့တော့တတ်နိုင်တော့နားလည်သူပြီးအောင်ကြိုးစားတယ်အဖြစ်ရှိမှုစူးစားဒါအားလုံးဖြစ်နေတာစေတနာအပားနဲ့ကျွန်တော်တို့ကဟိုရာထူးလူချင်းတို့နေရာလူချင်းတို့အသိစိတ်နေကြတာတော့မဟုတ်ဘူးတတ်နိုင်တော့ခုညီခုဟန်နဲ့ဖြည့်ရှင်းမှုကြိုးစားကြတို့တော့ကျွန်တော်တို့တယောက်ချင်းရောသွတ်တော်ကိုယ်စားလှယ်တယောက်ချင်းကောဗာများလုံနိုင်မှာဟုတ်လို့နိုင်ငံကြီးတနိုင်ငံနဲ့သုံးတော့နိုင်ငံကောင်းဆောင်နေဟိုဖြစ်နေလို့တော့ဒုက္ခရောက်နေတဲ့ကိစ္စကြီးကိုကျွန်တော်တို့ကပြောတော့ကျွန်တော်တို့ကဗာများပို့ပြီးတော့ကြီးကြမှာပို့လို့လဲပေါ့ဒီလိုမျိုးပေါ့ကျွန်တော်တို့နိုင်ငံမှာကျွန်တော်မှမဟုတ်ပါဘူးခလားကျွန်တော်များဟိုအာရရှင်စနစ်အောက်မှာလည်းနေခဲ့ကြတဲ့အခါကျတော့ကျွန်တော်တို့ကကိုလုလိုက်လို့ဘာမှထူးခြားမသွားဘူးဆိုတဲ့ဟိုခံစားချက်မျိုးတွေရှိကြတဲ့အားလုံးပါအတက်တိုင်းတော့တော့ကြောင်းတိုင်းကြီးတော့ကောင်းစားစေချင်တယ်ဒါပေမဲ့လောလောဆယ်မှာအဲ့ဒါဒီပါတီရဲ့ဖြစ်စဉ်ကြီးဝိုင်းပြီးတော့ဟိုစပန်ဝေးကြတယ်ဟို
ก็ไว้จนดีกว่าดีเช่นนี้อยู่ก็ไอ้เราจันทร์เราไม่ก็ไม่มีนะอันนั้นก็ตอนนั้นปกติก็จะวิ่งทำอะไรจันทร์เราดีตรงนี้ไต่จนบุษราเสกุเรต้องไม่ใช่สายเอวนะบ้านเราเลยแต่บ้านในงานใหญ่กว่านี้อ่ะไม่ต้องทำสิ่งพิเศษอะไรไปโอเคโอเคบ้านเราจันทร์เราตัวเช่นตัวเล็กไปจังเลยอุ้ยล่ะชนิดมีมันรู้ยาวอะไรกันไหมยามานั่งเงี้ยลูกเองมาด้านนี้เนี่ยปัจจุบันนายยานกากาปีอ่ะไปขันยาเลยบ่มาบ่มาเบิกกัดต้องเปลี่ยนเจ็ดดีฮะ แต่ทำไมเหี้ยแบบที่ลูกจีนว่าติดขายาพี่เสี่ยวมังกรมุลงว่าไม่ใช่รูปยาวมาเพี้ยบอะไรแต่ยามเราดีโจ้เสด็จเนี่ยปัจจุบันไอซีซีไอซีเยสอะไรพวกไอซีเยก็สีน้ำว่าจีมาเลยเชื่อเลยเนี่ยส่วนใหญ่เตียงอะไรเชื่อละบ่เลยอีกมาไอเอ็มเอ็มเอ็มอันนี้เนี่ยกันเลยมีนักสังหารในบิโอบิมูจูนูไรวุ่นแต่เชียงใหม่มาเยี่ยวขายาเรียนช่วยบ้านเมืองสูบิโอพอบีอาทับอะไรแต่เอาเลย
เสียงส่งนั้นเสียงมุกยันยาเอจีเกพี่เด็กนิโคลัสคนจังงานนี่บีโอเลี้ยงนั่นจะมีเอาบ่มาซื้อมาทบียนเบี้ยวจ้าทาราดีใช่ไหมเลยอากูเกี่ยวกับนายงานโอเคสิปกติตู้เย็นยาวโอเคสิเยี่ยวช่วงเวลาไม่เมย์ที่เป็นส่วนมุกเลยน้องกันตามุกเลยเนี่ยเชื่อเลยคำยุกี้นายงานน่าอารมณ์ตีกันละมาอุลุสวยยาวเลยแต่ยังมุกเดินทางดาวน์ชิดูเนี่ยปีดูมีอะไรกันจะมาอุตตาบีโอเลดด้วยสีเดียร์เนี่ยอามาเดียบ่มาเชื่อคำบีโอช่วงเวลาไต่จนมุกลูบาร ye yu lai lu shin jin na ja ma ba le cha ku ta ni ta ta lo sa la me tin ni no ku ba ta won me kin phit ba le me le da ga lo doctor tan tin tu ye a mye pi pu tha ra ba nyaw nyaw taw shi ti yaw u taw su ra tu pi pu tha ba le u taw ga lo a mye a ta myo ba tu ga lo di long yu yin ne ye ri ga yin sa tai khan ra ba le pyan le tai khai taw ku ka ba ba chaung pi pyo ra le de nyama pi ku chu jor le tu ri ku tai khai maw thau taw ku lu khu yin mi shi tin mu la de ကျွံ့ သူတွေ ဟာ မြန်မာ မျိုး နွယ် စု မဟုတ် တာ ကို ရော ကဘာ မသိ ဘူး လား တဲ့ မြန်မာ ပြည် ဟာ မြန်မာ လူ မျိုး တွေ အတွက် ကာကွယ် တာ ကို လူ ခွင် လို့ ပြော လို့ မရ ဘူး လား တဲ့ ကို မြေ ကို ရေ ကို ကာကွယ် တာ ကို လူ ခွင် ကြီး ချုပ်ပေါက် တယ် လို့ ဘာ ကြောင့် ကဘာ လူ ဖွဲ့ စည်း က ပြော နေ တာ ပါ လဲ တဲ့ ဒါ ဥတောင်း ပါ အဲ့ လို အလား သူ မေး မြန်း ကြ တဲ့ တော်ရှင် တွေ လည်း ရှိ ပါ တယ် ဒါနဲ့ ပတ်သက် လို့ ကျွန်တော် ကို တက် ဆွေ ဝင် ဒါနဲ့ ပတ်သက် လို့ တုံ့ ပြန် ဆွေးနွေး ပြီး ပါ လား ခင်ဗျ ခုနက ပြော တဲ့ ဒီ စမ်းစီ နဲ့ ပတ်သက် လို့ အမြင် နေနဲ့ ပတ်သက် လို့
အဲ့တော့ဒီအာစာဆွေးကိစ္စပေါ်မှာဒီကျွန်တော်တို့ဒီမှာလည်းအများကြီးဒီတန်လျာရှိပါတယ်ဒီဆက်ရကင်းတိုက်တယ်ဆိုရဲဒီဖြစ်သွားခဲ့တဲ့ဒီစခန်းပေါ်တော့ရဲစခန်းအခုသုံးဆယ်ကိုဒီတကယ်နဲ့တိုက်တယ်ဆိုရဲဒီချက်ဆိုင်ကိုကလေးကကျွန်တော်တို့အနေနဲ့တန်လျာရှိခဲ့ပါတယ်အဲ့တော့ဒီဟာကဒီပူပြီးတော့မောင်းတော့ကကြောက်ကူးရဲ့လူတွေဆိုလို့ရှိရင်ပြပါတယ်ဖိုင်ကြီးကိုလေးလာနေလူဆိ
ya sini lu kahaya tiada apa. Kalau ini dah mati, ni pun musuh juga ni. Tiada ini ane kubur tu, ini macam kerana ni apa. Kalau ni amnya mah, dia sekarang aku tahu dia, dia ingat dia dia suruh kita tak kuat. Kalau ni macam ni dia suruh kita, cara tu dia ni macam ni, jangan ni macam sabit tak naya siapa le. Kalau begitu, jangan ni dia ni information ni macam ni. Ini macam ni, ini ni ni mana dah ni yang baru ke ya sah ni. Di dalam kain ni pihak dia macam suruh hamil, tapi ni pihak ni hamil ni, di dalam ni sih. Kalau di dalam kain ni. Pada mulu tu, lewuk cik yang alis orang itu, lewuk sabi tu iba, dekiran itu. Ia saja, okay. Di asal tu yang kaya, dekiran tak cai cai lewuk tau. Yo, di tak cai itu juga, asal tu lewuk itu dah mak, kian dah mak cik. Yo, kian ni masai ni di tau ni cik itu juga dah mak, mahuk tu lewuk. Di tay ni cik itu juga, kian ni kat bawah orang itu lewuk mak mahuk. Okay, di asal ni lewuk itu juga, asal lewuk dia cai dah mak cik, masai ni lewuk mak. Emak jual itu macam yang kita ni, kalau itu kat dia yang kita ni, mana dia macam dia yang kita ni. Jualan tu dulu, tapi lagi sekarang ini kalau kita mula hadua, ini dia kuda pola ni lah. Jangan buat dia. Ayuh kita mula ni, dia ini kita lagi sih. Hello, dia ini juga perlu ada orang cuma le. Okay, kalau lu naik ni, dari cuci dia kita mungkin ada solusi. Jangan kita kena ada tema. Jangan macam siapa kiri, tapi dulu macam lu macam lu lupa pun tak pernah macam sih.
Hello,
dia orang kalau dia di luar sana macam sih deh ni, di luar. Jadi lupa itu kuno, jangan jangan beli orang cuka ni, mesti ada pelik ni, so dia poni ni. Kalau kau beli apa beli apa, jangan tak demam apa beli apa. Jadi jangan lu, jangan beli orang lukai de, asal ada ke lukai de dia tahu, jangan lukai de, jangan lu lukai de, amau ga, ni ni, jangan beli orang pun beli apa beli apa nak. Jangan lu macam macam ni kuno lah, nanya ni kalau dia beli apa, jangan lu di cuci dia pun jangan jadi dia hari masuk lecian, jual jual ni ni jual apa ni, bincang ni jual apa ni, ni apa ni. Kami ia baru malah potong kita kisah ni. Ayo,
Saya baca mulu di pelu ni ni macam mana ni lepas ni dia jauh macam.
Okay, kau tak cuma cerita nak tak?
Ni macam jauh macam. Okay, dah jauh macam ni kita ada kuli macam jauh.
Okay, cerita nak tak kau isu lirik kau pelajaran lupa. Kau nak aku ada guru aku online pun mesti macam ni. Kau nak pelajaran macam online pelajaran ICC ICJ kisah. Ni mana yang engkau ingat apa bangsa yang mesti siu. Alu pelajaran itu ke? Tapi ICJ macam ini aku jazam mama. Terus jangan apa ni lupa ramai. Ni mana yang engkau tak kau pelajaran macam macam ni siu ada.
นิมานังงานก็อกุโลชื่อนี่แหละมูวาดาดิอกุโลนังไงใจท่านน่ะก็ต้องเปลี่ยนเปลี่ยวนี่แหละฉินี่เนี่ยส่วนไอซีทีมมาตะกะนั้นชื่อไหนมาล่ะกวางเลยว่าเหมือนตีจะมาเลยครับเนี่ยจนน่ะอารมณ์ก็สปีดไปแล้วเนาะถ้ามันดุบ่าวเว้ยจะมาตัวอย่างนี้มั้ยถ้าอูตุเปลี่ยวนี่ก็สกะลงนี่ไอ้ไตเนี่ยตัวอ่ะเปลี่ยวมาป่ะโหอ่ะอู้นี่จ้องอ่ะเนี่ยจ้าดูเปลี่ยวมาเนี่ยแหละเคสตะคู่จนเนี่ยปิ้งดาวิสเนี่ยไปเนี่ย เนี่ยบัวได้เกษามาเว้ยอะแล้วไม่จ้องจริงเนี่ยปกติตั้วไปพิชิเนี่ยคําว่าชုံးเนี่ยโอเคโอเคโอเคจรอ่ะอะแล้วอีกแล้วจรเนี่ยจรเปียวดูเจมานักงานเนี่ยนักงานจ้าอีตัวอ่ะก็ดีสุเนี่ยแทบบ่โอเคเสร็จๆมาตัวก็นักงานจ้าใต้ปีเดียวอะแล้วยีไม่ยีอยู่ตัวคันอยู่ท่าเลยนักงานจ้าใต้ปีเดียวอะแล้วที่ตรุตัวยีป่าเลยนักงานบ่ที่ไว้เปิ้ลสุคันให้เนี่ย ล่ะยินเสียอาณาเชิงกองกองนี่ตรงเนี่ยสกลงนี่ใช่ป่ะแต่อะล่ะก็รู้มันก็กูไม่รู้ก็มาเลยหาอยู่ปี่ดูฉอกอ่ะไอ้ขาจะรอไอ้นี่เนี่ยเจตนาอันนั้นเนาะซุดุขะยอมมาขาวซองไอ้อย่างมาอะยินดุขะยอมมาปี่ดูยอมมาป่ะไอ้นี่กูไก่ซวยท่าได้ขาจะรอดีนั้นเอาชุบดูอตายวายอ่ะอะล่ะจีเสิกเหมือนกันอุ๊ยญาติปี่ดูดิอะกูดีไทบ่มาซวยดูนี่จ้ะดีหน้าท้องนี่จ้ะดีหน่อยรู้กองเนี่ยมาเต็มไม่ใช่รู้เปตนาไม่ตัดอย่างเรา
ကျွန်တော်တို့ဒဲလီလိုက်စီစဉ်အချိန်ဆီတော်လို့ပါခင်ဗျာအဓိကပေါင်းဆွေးနွေးပြီးတဲ့ကောင်းလှိုင်ဝင်ကုသဆွေးဝင်တဲ့ကျွန်တော်တို့ရှင်နေများကြီးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်စီစဉ်တော့ဒီမှာပဲကျွန်တော်ကပြပါခင်ဗျာ
ကုသညုံတင်ဆက်တော်တဲ့ဒဲရဲ့လီလိုက်စီစဉ်ကိုပြန်လည်နားဆင်ခဲ့ရပါဒဲလီလိုက်ဆွေးနွေးခဲ့စီစဉ်တွေကိုအင်ကာနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပြီးပါဝင်လို့လည်းဆွေးနွေးနိုင်ကြပါတယ်ပါဝင်ဆွေးနွေးကြပါလို့လည်းဖိတ်ခေါ်ပါရစေဗီအိုအမေရိကန်တန်ခါအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ဒီနေ့သူယုံကြည်ရာအစီအစဉ်မှာပကြီဖိုးညံရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်ဒီမှာပကြီဘာလို့ဆွဲရလို့ဒီဟာဘာနာပါလို့ပါပကြီနဲ့တွေ့ပတ်တယ်ပကြီနဲ့တန်ကြရင်ကျွန်တော်ကမမိနိုင်ဘူးဥစ္စာပြီးပါတော့ဘောကဘူကယ်ရီလိုက်ကြည့်ရောအန်ကျုံကျုံလို့ရန်ကုန်ပြည်သူတို့ကဒီကြဝဲခြင်းတိုက်ချောက်ကြည့်ရကြီးရောဒီကားဝဲခြင်းနဲ့ဒီနေပေါ်ရကျွန်တော်ဒီအောင်ဆိုးဆရာပကြီးအောင်ဆိုးဘောက်ဖတ်ဖို့ရဘူရမာရီခုတည်းစီလို့စာပေါ်ကျွန်တော်အမ်းမိုးတယ်ဆရာအခင်မောင်ရင်းတို့ဘောက်နဲ့ကျွန်တော်တွေ့ဦးတယ်ကျွန်တော်အာစမ်းမိုးရှိတယ်လို့ပြောရဒီနေဆွဲဦးဆရာတော့ဘာကြီးဆွဲမလဲဆိုတော့ကြည့်ရဆွဲကျင်လာပါရှိရဘာကြီးဆွဲရမလဲဆိုတော့တော်တော်လေးကျွန်တော်စဉ်းစားခဲ့ရဒီဆွဲဖို့အစပြုလို့ရတော့ညာဆွဲပြတဲ့ကိုယ်ကျင်းတဲ့စာအများကြီးထွက်လာတယ်။အဲဒီဆွဲပြတဲ့ကကျွန်တော်လိုက်ချောက်ကြည့်နေ။ဘူးတော့ပမာဏမှာဆွဲနေတာတော်များတာဟုတ်။ဟိုဒီလိုစဉ်ပတ်ဒီအောင်ရောနော်။ဒါနဲ့ချိုးရတယ်မော်ရံပတ်ရတာအားဆွဲကျွန်တော်အဲ့လိုရေပေါင်းရမယ်ကျွန်တော်။ဘယ်တော့ဒီတဲ့ပြီးတော့ဆွဲတဲ့ခါကျတော့ကျွန်တော်တို့တကယ်ပေါ့ဆရာကြီးအောင်ဆိုတော့ရိုးရမှလည်းပြီးတော့ကိုယ့်ရဲ့ဒီတော့ဒီကိုရဒီတာကိုရဒီတာချရရအားလုံးဆက်ထုတ်လို့ရမယ်ဆိုတော့ဒီခုကြီးရောကျွန်တော်ဆောက်ဆက်တယ်ဘယ်တော့ကျွန်တော်ပါရဆက်ဆက်တော့ဒီ region ဗုဒ္ဓနဲ့ပတ်သက်တဲ့အတွေ့အော်ဆိုင်ရာဟာဆွဲတယ်အရှိအောင်သူတွေကလည်းပတ်သက်တဲ့ဆိုင်ရာတချရရောဆွဲရောပြန်ရောပေါ်ထုတ်မှုလုပ်လို့ရဆွဲတယ်ဆွဲတဲ့အခါကျကျွန်တော်ကဒီရိုးရတိုင်းမဆွဲဘဲဒီမောဒီဘက်ဖြစ်ဖြစ်အမြင်ပေါ့နော်ဒီနည်းနဲ့တခြားရှိတော့အကြည့်ရကျွန်တော်ဆွဲပြည့်ရှိတော့တဲ့ဒီလောကရှိတော့တဲ့ကတော့ညှုပ်ထုတ်ကြည့်စမ်းတယ်ဒါတော့ reset တွေပါထွက်လာတယ်ဟိုတချို့ဟာကြတော့လည်းဟိုတော့ concept တွေနဲ့လိုက်ရော emotion နဲ့ concept တွေရောထွက်လာတဲ့ဒီပုံစံတွေဒီဇိုင်းစံတွေဒီ color တွေအဲ့ဒါကိုကျွန်တော်အဓိကတော့ကြိုးကျင်လာပြီးဒီမှာဒီခုကျွန်တော်ဒီရုပ်ရှင်ဆွဲဆွဲအောင်အမှတ်တော်များဆွဲပြပါနဘုခါလည်းကြိုးကျင်လို့ရှိတော့လေ့လာပြီးတော့ဒီဒီမှာတခြားပါတာရက်ဒီပါလေ့လာရအောင်ဒီမှာကျွန်တော် philosophy လေ့လာရတယ်။ဒီတော့ architecture လေ့လာရတယ်။ဒီကျင်းဘုရားဘာသာသက်သာလေ့လာရတယ်။အဲ့လိုမျိုးနေကြံပြီးတော့ ever see တော့နေရာနဲ့ကြံပြီးတော့ချင်းပြတ်ပြီးတော့ င်းတော့ဒီကားတွေမပြသေးဘူးဆိုတာမပြသေးဘူးဆိုတာတောက်ဖို့အတွက်ဆန်းကားတွေကလည်းဈေးကြီးတယ်တော့ကျွန်တော်မပြအောင်အဲကျောင်းပွဲမှာပြတယ်ဟိုတချို့ကားတွေဆိုရင်ဆဲဆဲပြင်ထားတယ်မပြီးသေးတာလေနောက်ပိုင်းကဆက်တာဆိုတော့ဟိုရင်းနှီးကြောင်ကြီးရတယ်ပြီလားဒီကြားတော့များနေတယ်သူကကြောက်သွားတယ်အားပြီးကြပါတယ်ကျွန်တော်ကဘလို့တော့လဲဆိုတော့ဒီကြောက်ဖို့အတွက်ကျွန်တော်ဆွေးနေရပေါ့။အကြောင်းရအောင်လို့ဒီပစ္စည်းတွေကိုကျွန်တော်တော့ပြောခဲ့တယ်။ဒီကိစ္စကချာယူဆက်ထုတ်ရမယ်ဆိုရယ်ပေါ့ကောဒီလေခဲ့တယ်ကျွန်တော်ဆက်ပြတယ်ပေါ့နော်။အကြောင်းဒီပစ္စည်းနဲ့ပတ်သက်ပြီးတော့ကျွန်တော်ကညဆရာတွေပြောခဲ့တာရှိတယ်။တခြားဆရာတွေလည်းကောင်းပါတယ်။ဒါပေမဲ့ကျွန်တော်ခံကျွန်တော်ရဲ့ယုံကြည်ရာတစ်ခုကတော့ဒီပုံမှာကျွန်တော်ဒီအချာကချာဝါမမောင်းနေစတဲ့လိုတွေပေါ့ပါပဲ။ဒီလိုပဲကျွန်တော်လည်းအဲ့လိုပြောဆိုရတယ်ဒီဘီယိုဘာရောက်ဒီလိုဆက်ဆွဲလဲဆိုတော့ကျွန်တော်တို့ဒီကတော့ဒီကျွန်တော်ဒီ culture နဲ့ဒီဘောနော် culture နဲ့ဒီ delivery တွေမှာတင်းညုံရောက်ကြရတဲ့ဟာတွေကိုပဲကျွန်တော်တို့ကဟိုဘောနော်ဒီလောကပုံစံနဲ့စာပြရတာဆိုတော့ဒီလောကနဲ့ပေါ်ဟိုခေါ်ထုတ်ပြန်ကြဖို့လည်းရည်ရပါတယ
်အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးပြည့်ရတဲ့ယုံကြည်ရာအစီအစဉ်ဖြစ်ပါတယ် VOA American အသံကအစီအစဉ်တွေကိုစပီးတင်ဆက်နေပါတယ်အခုဗိုလ်ဒေါနဲ့မနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တရားရေးအစီအစဉ်အစားဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိ line to meter 20 kHz 15.33 ည line to meter 25 kHz 17.3 ည line to meter 30 kHz 9.33 တို့ကနေပြန်လည်နားဆင်နိုင်ပါတယ်ကတော့ဒီနေ့မနေ့ပဲနောက်ဆုံးရသတင်းချင်းချုပ်ကိုမတ်တန်ကီထိုက်ကကြေညာပေးပါမယ်ခင်ဗျာ
။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီနဲ့ဇူလိုင်လ25ရက်နေ့တုန်းကဖုံးဆက်ဆွေးနွေးမှုအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့နိုင်ငံရေးအကျိုးစီးပွားအတွက်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့တိုက်တွန်းခဲ့တဲ့အပေါ်စိုးရိမ်ခဲ့ရသလိုစိတ်တော့ကလည်းရောက်ခဲ့ရတယ်လို့အမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာကျွမ်းကျင်သူနှစ်ဦးကသမ္မတကိုတရားစွဲဆိုရေးလွှတ်တော်ရဲ့စုံစမ်းမှုအဖြစ်လုပ်နေတဲ့အင်ကာနဲ့လွှတ်တော်ကြားနာမှုမှာပြောဆိုသွားပါတယ်2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပြိုင်ဘက်တွေအတွက်ကအဓိကပြိုင်ဘက်တစ်ဦးဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်နဲ့သားဖြစ်သူစီးပွားရေးလုပ်ငန်းရှင်ဟန်တာဘိုက်ဒန်တို့ကိုစုံစမ်းရေးကူညီပေးဖို့ယူကရိန်းကောင်ဆောင်ဇယ်လင်စကီကိုသမ္မတထရန့်ကပြောဆိုခဲ့တယ်ဆိုရာကိုကြီးတက်ဒုတိယပုံမှုကြီးအလက်ဇန်ဒားဘန့်မန်ကနားထောင်ခဲ့ရတာဖြစ်ပါတယ်အီရန်နိုင်ငံတော်မှပြီးခဲ့တဲ့တောက်ကြံကြီးကစတဲ့ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့အ ਨੇ စုံ106ဦးသေဆုံးခဲ့ရတယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကပြောဆိုထားပါတယ်။အမေရိကန်နဲ့အာဖဂန်တာလီဘန်တွေကြားအကျဉ်းသားလဲလှယ်ရေးအစည်းအဝေးအောင်မြင်တဲ့အပေါ်အမေရိကန်အစိုးရကကျေးဇူးတင်စကားပြောကြေညာပါတယ်။အမေရိကန်သမ္မတအင်ပီရိုပြောခွင့်ရ Stephanie Grisham ကအာဖဂန်အစိုးရရဲ့လှုပ်ဆောင်ချက်တွေအရတရားခံတွေလွတ်မြောက်လာတဲ့အပေါ်ကျေးဇူးတင်တယ်လို့ထုတ်ပြန်ချက်တစ်ခုမှပြောဆိုထားပါတယ်။လေဗနန်နိုင်ငံဘေရွတ်မြို့တော်ကလွတ်တော်အဆောက်အအုံအပါအဝင်အစိုးရရုံးတွေရှိတဲ့မြို့လယ်ကောင်းကြီးမှာဆန္ဒပြသူတွေကြွေးကြော်တန်းတွေအဟစ်ဆန္ဒပြခြင်းမှပဲစစ်သားတွေကအဲ့ဒီနေရာပေါက်လေကိုအင်ကန်းနေနေလေပိုက်မှာတန်ဆူးကျူတွေနဲ့ကာရန်ထားပါတယ်။
ပေါ်တိုင်းနေမနက်ခင်းထိတ်တန်းရောက်နေတဲ့တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ကျွန်တော်ကတော့ Yem Thoma ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်လေးကို Flight to Meter 2 kHz 1683ည Flight to Meter 2 kHz 15563ည Flight to Meter 25 kHz 11965တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.